Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ3ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျမစုမပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးသွားမှာပါ။အမေရိကန်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအပြည့်ထောက်ခံသူတွေဖြစ်တဲ့အကြောင်းဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေရင်ပိုင်းစာတွေကိုရှာဖွေသူရေငုံသမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာကတော့ဒီကနေ့စနေနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲမှာတော့လစ်လက်မဲဆန္ဒနယ်19နေရာက73နေရာကနေပြီးတော့မှဒီရွေးကောက်ပွဲအတွက်69ဦးပါဝင်ရှင်းပြန်ခဲ့ပါတယ်။ဒီမဲရလက်တွေအကြောင်းနောက်ဆုံးရသတင်းတွေစူးစီးတင်ပြတဲ့အခါနားဆင်ရမှာကတော့
ဒီရမဲလာမထဲကြဘူးမထဲကြဘူးဆိုတာလည်းအကြောင်းမျိုးမျိုးကြောင့်ပါမဲထဲဖို့စိတ်မဝင်စားတာရှိမယ်တချို့ကလည်းလာထဲပါတယ်ဆရာကြီ
းနောက်ပိုင်းမှာဒီသတင်းကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်နောက်သတင်းပတ်နဲ့ချီပြီးကြားခဲ့တဲ့ဖူးရင်အလုရှင်နဲ့အလုသမားပြဿနာတိုင်းဝင်ကြီးချုပ်ကိုယ်တိုင်ဖြေရှင်းပေးခဲ့တဲ့အတွက်ပြည်လည်မှုရခဲ့တဲ့အကြောင်းသတင်းနောက်မှတ်စုအစီအစဉ်နဲ့အတူကမ္ဘာဥရုယာတီပြောင်းလဲမှုမြန်မာနိုင်ငံမှာပို့ပြီးတွေ့လာရတဲ့အကြောင်းတင်ပြထားတဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍနဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲရလဒ်တွေမနက်ဖြန်လောက်မှာအပြည့်စုံသိရမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံတော်ဝန်လက်တဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်နေရာ73ခုအတွက်ဂျာပြတ်ရွေးကောက်ပွဲကျင်းပတာမှာနိုင်ငံတော်သမ္မတဦးဝင်းမြင့်လည်းတာဝန်မဲဆန္ဒနဲ့မှာလာရောက်မေးပေးခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနာရလာပြီးတဲ့နောက်ပိုင်းဒုတိယကြိမ်ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲဟာ NLD ရဲ့လှုပ်ဆောင်ချက်တွေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်လူထုထောက်ခံမှုဘလောက်ရှိသလဲဆိုတာကိုစမ်းသပ်မှုလည်းဖြစ်တယ်လို့အကဲကဲတချို့ကပြောပါတယ်။2015ခုနှစ်ကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပြတ်သက်နိုင်ရရှိပြီးတော့ဒေါက်ဆန်းစုကြည်ပေါ်ပြည်တွင်းမှာဒီလူကြိုက်များနေစေဖြစ်ပေမဲ့လူနည်းစုမွတ်စလင်ရိုဟင်ဂျာတွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တော့နိုင်ငံတကာမှာနိုဘယ်ဆုရှင်ပေါ်မေးခွန်းထုတ်ခဲ့ကြတာပါဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံနေကိုကိုယ်တိုင်တာရောက်ကြည့်ရှုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာစီယေကဒီအမေရိကန်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအပြည့်ထောက်ခံသူတွေဖြစ်ကြောင်းသတင်းနောက်တွေကိုပြောပါတယ်ဒါပြင်နိုင်ငံအုပ်ချုပ်ရေးမှာပြည်သူတွေလူလာတဲ့ပွေလေးမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအောက်ထုတ်မှုတွေကိုအမေရိကန်သံယုံကအားပေးထောက်ခံကြောင်းလည်းပြောဆိုပါရခင်ဗျာ
အမေရိကန်ပြည်တော်စုကမြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးတန်ခါပိတ်ဆို့မှုကိုမရုပ်သိမ်းဘူးဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအားကောင်းလာအောင်လုပ်နိုင်မှာရှိတယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုကိုမရုပ်သိမ်းဘူးဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုကိုတပြိုင်တည်းတိုးတက်လာစေမယ့်ပြုံကျင်းမှုဝါဒကိုပြန်လည်အသုံးပြလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အခုလက်ရှိလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုကိုရပ်ပစ်မယ်လို့ချိန်ညှောက်တဲ့အထိတော့မရောက်ခဲ့ပါဘူး။ဒါပေမဲ့လည်းနှစ်ဖက်ဆက်ဆံရေးတိုးတက်လာမှုနဲ့တန်ခတ်ပိတ်ဆို့မှုဟာသဟဇာတမဖြစ်ဘဲတက်တက်စီဖြစ်နေတယ်လို့သူတို့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ဆိုရဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းနဲ့အမေရိကန်သမ္မတတို့စင်ကာပူမှာလုပ်ခဲ့တဲ့တမိုင်းဝင်တွေ့ဆုံမှုအတွင်းမှာခရီးပြုထားတာတွေကနေလမ်းလွှဲအောင်လုပ်နေတယ်ဆိုပြီးတော့လည်းမြောက်ကိုရီးယားဘက်ကဆွဆွဲပါတယ်မြောက်ကိုရီးယားအမေရိကန်နိုင်ငံသားရဲ့ဝန်ကြီးပိုက်ပေါ်ပြောဟာပြီးခဲ့တဲ့အောက်တိုဘာလကမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်းနဲ့တွေ့ဆုံခဲ့ပြီးတော့အဲဒီတွေ့ဆုံမှုအတွင်းမှာမြောက်ကိုရီးယားကောင်းဆောင်ကသူ့ရဲ့နျူကလ িয়ার ဖြတ်သိမ်းညီမချက်ကိုရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ Fox သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကန်းတွေမှာဝန်ကြီးပေါ်ပြောကပြောပါတယ်သူ့အနေနဲ့ရှေ့သတင်းမှတ်တွေမှာမြောက်ကိုရီးယားနိုင်ငံသားဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့ဝန်ကြီးပေါ်ပြောကပြောကြားလိုက်ပြီးဘယ်နေ့ဘယ်နေရာမှာတွေ့မယ်ဆိုတာကိုတော့မပြောခဲ့ပါဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစာတွေကိုရှာဖွေသူရင်းကိုသမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းလိုင်းအမှတ် JT610 ဟာတနင်္လာနေ့ကဂျကာတာကနေပြင်တက်ခဲ့ပြီးမင်းနပိုင်အတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်းကိုသမားဆီယာချရယ်အန်တိုဟာတောက်ကြနေ့မှာရေဖီအားနဲ့ပတ်သက်တဲ့မတော်တဆပြစ်ကြောင်းကွယ်လွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အန်တိုဟာစတေမာလာအတွင်းမြင်းငလင်နဲ့ဆူနာမီဒဏ်ခံရတဲ့ပါလူဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းကူညီခဲ့သူဖြစ်ပါတယ်။လေရင်ပြတ်သန်းမှုဆိုင်ရာအချက်အလက်တွေကိုမှတ်တမ်းတင်ပြထားတဲ့ Black ဘောက်စ်တွေကိုတော့အင်ဒိုနီးရှားရေတဲ့ရင်ကုန်သမားတွေကရှာဖွေတွေ့ရှိထားပါတယ်စီစားတတောင်အခုနောက်ဆုံးထုတ်လုပ်ထားတဲ့ Boeing 737 Max 8လေယာဉ်မျိုးစားပထမအဆုံးပြတ်ကျတာလည်းဖြစ်တာကြောင့်ဒီလေယာဉ်မျိုးစားအလုံးကိုပြန်စစ်ဆေးဖို့အင်ဒိုနီးရှားတည်ယူဖို့ဆိုရင်ဝန်ကြီးဌာနကညွှန်ကြားထားပါတယ်အခုပြတ်ကျတဲ့လေယာဉ်ဟာနှစ်လသာပြန်တန်းရသေးတာဖြစ်ပြီးတော့ဒီပြတ်ကျမဲ့ခီးစဉ်မတိုင်ခင်ညမှာအပန်းဖြေကျွန်းဘာလီကနေဂျာကာတာကိုပြန်တန်းလာရမှာဤပညာပိုင်းဆိုင်ရာပြဿနာရှိခဲ့ပေမဲ့ပြန်လည်ပြင်ဆင်ထားပြီးဖြစ်တယ်လို့သိရပါတယ်။လေရင်ပြတ်ကျရမှာလေမော်လိုက်ပါသွားသူခီးသည်189ဦးနဲ့အမှုဒဏ်နဲ့အားလုံးသေဆုံးသွားပါတယ်ခင်ဗျာ
။အစ္စလာမဘာဒါရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားမှုနဲ့ဆွဆွဲခံထားတဲ့ခရစ်ယာန်မျိုးသမီးတူနဲ့ပတ်သက်တဲ့အမှုကိုနိုင်ငံပါကစ္စတန်နိုင်ငံတော်တရားရုံးချုပ်ကအပြစ်မရှိကြောင်းစီရင်ချက်ချခဲ့တဲ့အတွက်အစ္စလာမဘတ်မြို့မှာဆန္ဒပြတာတွေဖြစ်ပွားနေတာဟာ3ရက်ရှိသွားပြီဖြစ်ပါတယ်။တောက်ကြနေနောက်ပိုင်းတော့ပါကစ္စတန်ဆိုရနဲ့ရဲ့ညီနိုင်ဖြန့်ပြေးအဖွဲ့တစ်ခုရဲ့ဆောင်ရွက်ချက်ကြောင့်အစ္စလာမစ်အုပ်စုတွေနဲ့သဘောတူညီမှုတစ်ခုကိုရခဲ့ပါတယ်။တရားရုံးကချမှတ်လိုက်တဲ့အမိန့်နဲ့ပတ်သက်ပြီးတော့လူများစုကလက်မှတ်ထိုးပြီးတနာခံလာကိုကြားနာစဉ်ကာလအတွင်းမှာအဲ့ဒီမျိုးသမီးပါကစ္စတန်နိုင်ငံကနေမထွက်ခွာနိုင်အောင်ဥပဒေအရလှုပ်ဆောင်ကြရှိတာတွေလှုပ်ဖို့အစိုးရကသဘောတူညီခဲ့တာပါ။ DLYR Islamic အုပ်စုဝင်တွေကနိုင်ငံတော်ကမျိုးကြီးတွေရဲ့လမ်းမတွေကိုပိတ်ဆို့ခဲ့ကြပြီးတော့ရဲတွေနဲ့လည်းတညာလုံးပြိပခါတွေဖြစ်ခဲ့ကြတာဖြစ်ပါတယ်အရှာဘီဘီဆိုတဲ့ခရစ်ယာန်မျိုးသမီးရဲ့အမှုမှာအပြစ်မရှိကြောင်းနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ပြီးတဲ့နောက်ဗုဒ္ဓဦးနဲ့ညကလေးကဆန္ဒပြပွဲတွေလည်းဖြစ်ပွားလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာနိုဝင်ဘာ6ရက်နေ့မှာကျင်းပမယ့် American Lotto Jagala ရွေးကောက်ပွဲဒါမှမဟုတ်2020မှာကျင်းပမယ့်သမ္မတရွေးကောက်ပွဲရလဒ်အရှုပ်ထွေးဖြစ်အောင်ရုရှားတွေကြားဝင်နောက်ရှက်နိုင်မလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ American ဘက်ကသတိထားစောင့်ကြည့်နေပါတယ်။ American ကာကွယ်ရေးနဲ့လူညွန့်ရေးတာဝန်ရှိသူတွေကရုရှားဟာ American စစ်တပ်ကိုကြီးစံတွေမစိုင်းတုံးကြီးတွေနဲ့အနိုင်ယူဖို့ထက်လူမှုကွန်ရက်တွေကနေတဆင့်မမှန်သတင်းတွေဖြန့်ဖြူးပြီးတော့စိတ်ဝမ်းကွဲအောင်လှုပ်ဆောင်နေကြောင်းပြောပါတယ်။VOA အနေနဲ့ကာကွယ်ရေးနဲ့လူညွန့်ရေးဆိုင်ရာတာဝန်ရှိသူတွေကိုရုရှားတွေရဲ့ဒီဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာတော့သူတို့ကဖြေကြားခဲ့ခြင်းမရှိပေမဲ့ဒီ American စစ်ဘက်တပ်ဖွဲ့ဝင်တွေရဲ့အမြင်ပြောင်းလဲအောင်နဲ့ဒီရုရှားတွေရဲ့လုပ်ရည်တွေကတော့စိုးရင်စရာဖြစ်တယ်ဆိုတာကိုအတိအပြုပြောကြပါရစေ။ Internet Cyber Muara ဆိုင်ရာဒုတိယလက်ထောက်ကာကွယ်ရေးဝန်ကြီး Ed Wilson ကတော့ဒီလိုအခြေအနေတွေကြောင့်အနီးကပ်သတိထားစောင့်ကြည့်နေကြောင်းပြောပါရစေ။ဒါအပြင်တပ်ဖွဲ့ဝင်တွေအများပြားကိုဘလို့ပညာပေးလေ့ကျင့်သင်ကြားစီမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်လည်သုံးသပ်နေကြောင်းနဲ့တက်ဖွဲ့ဝင်တွေအပြင်ကာကွယ်ရေးဌာနနဲ့ဆက်ဆက်တဲ့အစိုးရအေဂျင်စီတွေမှလည်းအလားတူဆောင်ရွက်မှာဖြစ်ကြောင်းပြောကြားပါရခင်ဗျာ
IS အစွန်းရောက်တင်နဲ့ဆက်ဆက်နေတဲ့အရှိလေပိုင်းဒေသကအကြမ်းဖက်သမားတွေဟာမက္ကဆီကိုနိုင်ငံကနေအမေရိကန်နိုင်ငံထဲကိုဝင်ဖို့ကြိုးစားနေတယ်ဆိုတော့ဟာတကယ်လက်တွေ့အနေထားတဲ့ပေါ်ပြီးပြောနေတာဖြစ်တယ်လို့အမေရိကန်တံပြန်အကြမ်းဖက်အဖွဲ့တောင်းဝန်ရှိသူတို့ကပြောကြလိုက်ပါတယ်မက္ကဆီကိုနဲ့ထိစပ်နေတဲ့အမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်မှာကာကွယ်နိုင်မှုအားနေတာနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်မှုရှိပေမဲ့အမေရိကန်ကိုဦးတည်ချီတက်လာနေတဲ့ရွှေပြောင်းချေချသူတွေထဲမှာတော့ IS အဖွဲ့ကလှုပ်ရှားနေသူတွေပါမမုံမရဘူးလို့လည်းပြောပါတယ် ISIS ဒါမှမဟုတ်တခြားဆိုရင်အကြမ်းဖက်ဖွဲ့တွေဟာအမေရိကန်တောင်ပိုင်းကနေဝင်ရောက်ဖို့ကြိုးစားနေတဲ့တပ်တွေအထောက်အထားမတွေ့ရဘူးလို့လည်းမင်းပေါ်လို့တဲ့အဲ့ဒီတံပြန်အကြမ်းဖက်နေနေဖွဲ့အကြီးအကဲရရှိသူက VOE ကိုပြောပါတယ်။ဒါမဲ့လည်းအီရန်ကကြောတောက်နောက်ခံပေးထားတဲ့ Hezbollah အဖွဲ့လို့ရှိရာအကြမ်းဖက်အဖွဲ့တွေနဲ့ပတ်သက်ပြီးတော့သူကဘာမှတော့ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။အချိန်ထဲမှာပဲ American နဲ့ Mexico နယ်စပ်ကိုကာကွယ်ဖို့တဲ့ဆေးလွတ်ထားတဲ့ American တပ်ဖွဲ့ဝင်ရေးတပ်ဟာ 8,000 ကျော်သားဖြစ်တယ်လို့ American ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောကြားခဲ့ပါတယ်နော်။
sorry တနင်္လာဂျမဲကက်ရှိုဂီကိုတက်ခိုင်းတဲ့မိဟာ sorry အာရေဗျအစိုးရရဲ့ထိပ်ပိုင်းဆင်ကနေလာတာလို့တူရကီသမ္မတရီချစ်တေအာဒဝန်ကပြောလိုက်ပါတယ် sorry ပရင်ဆယ်မန်ကတက်ခိုင်းတယ်လို့သူမယုံကြည်ဘူးလို့လည်းတူရကီသမ္မတကပြောပါတယ် sorry အရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုလည်းတူရကီသမ္မတကတိုက်ရိုက်မဆွဆဲပါဘူး Washington Post သတင်းစာရဲ့ပင်နယ်ဆောင်မရှင်တူဖြစ်တဲ့တေဆုံးသူ sorry တရင်တော့ဂျမဲကက်ရှိုဂီဟာ sorry အရှင်ဆန်မင်းသားကိုဝေဖန်မှုတွေရေးသားလို့ရှိသူဖြစ်ပါတယ်သူနဲ့ဆက်ဆက်ထားသူတူရကီအမျိုးသမီးနဲ့လက်ထပ်ဖို့လိုအပ်တဲ့ဆိုင်းရဆတဲ့အထောက်အထားတွေကိုတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့လတုန်းကဝင်သွားပြီးတဲ့နောက်သတင်းတော့ကာရှိုဂီအသက်ခံရတာပါဒီတပ်ဖြတ်မှုရဲ့နောက်ကွယ်ကကြိုးကင်သူဘသူလဲဆိုတာကိုထုတ်ပေါ်ဖို့နိုင်ငံတကာအသိုင်းအဝိုင်းမှာတာဝန်ရှိတဲ့လူတူကီသမ္မတအာဒိုဝန်ကနိုဝင်ဘာ2ရက်နေ့တော့ Washington Post သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာရေးသားခဲ့ပါတယ်ခင်ဗျာ
ဤတဲ့နိုင်ငံမှာတောက်ကြနေတော့ကော့ပတစ်ခရီးယန်ဘာသာဝင်တွေတင်ဆောင်လာတဲ့ဘတ်စကားကိုတနသမားတွေကတိုက်ခိုက်ခဲ့ပြီးခုနှစ်ယောက်တည်ဆုံးသွားခဲ့ပါတယ်ခရီးယန်ဘာသာဝင်တွေဟာစိန့်ဆမ်မြော်ဘုရားကျောင်းမှာလုတဲ့နှစ်ချင်းခံတဲ့အခမ်းအနားကိုတက်ရောက်ပြီးတဲ့နောက်တနသမားတွေကအဲ့ဒီခရီးယန်ဘာသာဝင်တွေစီးနေလာတဲ့ဘတ်စကားကိုနိုင်ငံလယ်ပိုင်းကမင်းကြီးအဖြစ်နဲ့မှာတိုက်ခိုက်ခဲ့တာပါတည်ဆုံးသူတွေက6ယောက်ကမိသားစုတစုတည်းကဖြစ်ပြီးတော့နောက်တဲ့18ယောက်လည်းဒဏ်ရာရသွားတယ်လို့ကော့ပတစ်ခရီးယန်ဘုရားကျောင်းကပြောပါတယ်တိုက်ခိုက်ပြီးတဲ့နောက်မှာတော့တနသမားတွေဟာအဲ့ဒီနေရာကနေထွက်ပြေးခဲ့ကြပါတယ်IS Islamic ဆိုရဖွဲ့ရဲ့အမတ်တရေအေဂျင်စီဆိုရတော့ဒီတိုက်ခိုက်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ Egypt ကခရီးယန်တွေဟာသမရ Abdel Fattah el-Sisi ကိုထောက်ခံတာကြောင့်ဒါကိုအပြစ်ပေးတဲ့အနေနဲ့ခရီးယန်တွေကိုတိုက်ခိုက်မယ်လို့ IS ဘက်ကထပ်တလဲလဲနဲ့ပြောနေကြတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတော်တပုတ်ကိုတင်ဆက်ပေးကြပါရစေ။ဒီကနေ့ကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိအာဏာရပါတီ NND အနေနဲ့2020မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြန်သုံးသပ်ဖို့လိုနေပြီလို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါရစေ။ NND ဟာ2015အထွေထွေရွေးကောက်ပွဲတုန်းကမဲပြတ်သက်နေနိုင်ခဲ့ပေမဲ့လို့ဒီတစ်ခေါက်ဂျားဖြတ်မှာတော့တချို့မဲဆန္ဒနယ်မြေတွေမှာမဲရေအတွက်အတော်ကွာဟချက်တွေနဲ့ရှုံးနေတဲ့သဘောတွေ့ရပါတယ်။နောက်ဆုံးရအခြေအနေတွေကိုတော့ VOA သတင်းတော့မက်မေခပြောပြပေးပါရှင်
ဒီကနေ့နိုဝင်ဘာ3ရက်စနေမနက်ပိုင်းကစလို့လစ်လက်မဲဆန္ဒနဲ့73နေရာမှာကျင်းပခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲကတော့ကျင်းပပြီးစီးသွားပါပြီကော်မရှင်ဘက်ကတော့အတိအကျဘယ်သူနိုင်တယ်ဆိုတာမထုတ်ပြန်နိုင်သေးပါဘူးဒီပြင်အချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရေးအရာမဲရေတွက်မှုကမနက်ဖြန်မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကဆိုပါတယ်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့မဲရေတက်မှုအခြေအနေနဲ့ပတ်သက်လို့ VOE ကိုခုလိုပြောပါတယ်
။အကျိုးဝေးတဲ့နေရာတွေကတော့ကျွန်တော်တို့ဒီမှာကမ်ပနက်မှာဆို120မိုင်အဝေးဆုံးမဲရုံပေါ့နော်။အော်ဒီမှာမတူပြီမှာဆိုလို့ရှိရင်58မိုင်အဝေးဆုံးမဲရုံရှိတော့အဲသူတို့ကလည်းစိုက်ကြယ်နဲ့လာရတာရှိတယ်။လမ်းမကောင်းတဲ့နေရာဆိုလမ်းလျှောက်ပြီးတော့လာရတာဆက်လို့ပြီးတော့သူတို့ခံစားရတယ်။မှန်တာတော့ကျွန်တော်တို့အားလုံးအဆုံပေါ့နော်။လက်ကျန်လက်ဆိုပြီးနိုင်ပါပြီ။
လက်တလောစောင့်ကြည့်လေးလာသူအချို့အဆိုရရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်မှာဆိုရင်ကြန့်ခိုင်ရေးပါတီကလက်ရှိအာဏာရပါတီကကိုယ်စားလှယ်လောင်းကိုမဲအရေးအတွက်တရားကြောနဲ့အသာစီးရနေတယ်လို့ဆိုပါတယ်။တာမွေမြို့နယ်မှာတော့ NLD ပါတီဘက်ကကိုယ်စားလှယ်လောင်းကမဲအရေးအတွက်အသာနဲ့အနိုင်ရနေပါတယ်။ဒေါန်ဆန်းစုကြည်အပါအဝင် NLD ထိပ်သီးဘိုင်းတွေတော်တော်များများတွားရောက်မဲဆွဲခဲ့တဲ့ချင်းပြည်နယ်မှာတော့ချင်းအမျိုးသားဒီမိုကရက်တစ်ပါတီကမဲအသာနဲ့ဦးဆောင်နေပါတယ်။ရခိုင်ပြည်နယ်ရေသိမ်းတောင်မှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်သားဖြစ်သူတတိပုဂ္ဂလကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဦးတင်မောင်ဝင်းကမဲယုံထဝက်ကျော်မှာမဲအသာစီးရထားတယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေမှာတက်ဆိုင်ရာတိုင်းရင်းသားပါတီတွေဘက်ကအသာစီးရနေတယ်လို့စောင့်ကြည့်လေ့လာသူတွေကတော့ဆိုထားပါတယ်။ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလက်ရှိမဲရေတွက်မှုအခြေအနေအရအနိုင်ရှုံးနဲ့ပတ်သက်လို့အခုလို VOE ကိုပြောပြတာပါ။
ဒီနော်ဆီတော့ဒီတတိပုဂ္ဂလဥတီမန်ဝင်ရတော့နိုင်ရပါတယ်သူကတော့တော်တော်များများတော့နိုင်ပါတယ်ဒါပေမဲ့ဟိုအတီးအချာတော့ဟိုဘောအကုန်လုံးဂျောပေါင်းကဟိုဘောမေးယုံက80ကျော်ရှိရပါတော့ဩ48အုပ်စု80ကျော်ရှိတဲ့အထက်မှာအလုံးကိုတော့တိကျမသိရသေးပါဘူးဒါပေမဲ့သူဂျောတိုင်းတော်တိုင်းမှာတော့သူအပြည့်အစုံနိုင်ငံကိုတွေ့ရပါတယ
်ဒီရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်လူမှုသဘောထားတွေကိုကြိုတင်ခန့်မှန်းနိုင်မဲ့ရွေးကောက်ပွဲအဖြစ်သုံးသပ်တာတွေရှိသလိုပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရွေးကောက်ပွဲမတိုင်ခင်တည်းကရှိခဲ့ပါတယ်2015တုန်းကမဲရေအတွက်အသာနဲ့နိုင်ခဲ့တဲ့လက်ရှိအာဏာရပါတီဟာဒီရွေးကောက်ပွဲမှာအနိုင်ရဖို့ခက်ခက်ခဲခဲရှင်ပြန်ရလာတွေရှိတဲ့အပြင်အချို့နေရာတွေမှာမဲရီအတွက်တော်တော်ကွာဟချက်နဲ့ရှုံးတာတွေရှိလာတာကြောင့်လာမယ့်ရွေးကောက်ပွဲအတွက်ပြန်လည်သုံးသပ်သင့်ပြီလို့နိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးမင်းခင်ကလက်ရှိပြိုင်ဆိုင်မှုအခြေအနေနဲ့ပတ်သက်လို့
ဒီ2015ရွေးကောက်ပွဲမှာအချင်းချင်းသူတို့ရှင်းပြချက်အရဟလာဟိုအဲ့ဒီလိုပဲအဓိကဒီကြောင်းသွားဖို့အတွက်လဲပြီးသွားတယ်ဟာအခုပြန်ပြီးတော့ကျင်းရပါတယ်ပေါ့နော်။ဟိုအရင်ချင်းတွေမလူလူခဲ့တဲ့တယ်လေအတော်နဲ့ဆက်သွားနိုင်အောင်ဆလာဖြစ်လာတဲ့ချင်းချင်းတွေကျွန်တော်လာမယ်အခုရောလာမယ်ဒီကောက်ကိုရောဟိုရှိပါမလားဆိုရင်မျိုးလည်းပေါ်နေတယ်ဆိုတော့ခေါင်းလောင်းကတော့အရင်လေဒီကိလေကြားချက်မှလည်းထိုးခဲ့တယ်အခုကြားချက်မှလည်းခေါင်းလောင်းတော့ဆက်ထိုးနေတယ်
စောင့်ကြည့်လေလာသူတွေရဲ့အဆိုအရမဲပေးသူအရေးအတွက်ဟာ ပြီးခဲ့တဲ့ဂျာပြက်ရွေးကောက်ပွဲထက်ယုံနေလာတယ်လို့လည်းဆိုကြပါတယ်2019ဂျာပြက်ရွေးကောက်ပွဲနဲ့ဒီကနေ့ကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲတို့မှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းလှုပ်ဆောင်မှုဘိုင်းနဲ့ပတ်သက်လို့ Pace အဖွဲ့ကအမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်က
စီမံခန့်ခွဲမှုနဲ့ပတ်သက်လို့မဲယုံမှုတွေရဲ့ပုံမှန်တင်နန်းပြရတဲ့ပတ်သက်တော့ဒီထက်ပိုပြီးတော့မှဟိုစနစ်တကျပိုလုပ်ဖို့လိုမယ်ဒါပေမဲ့မဲယုံတည်နေရာရွေးချယ်မှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒါကော်မရှင်နေနဲ့တခြားစဉ်းစားဖို့လိုတယ်2020အတွက်လောလောဆယ်ကတော့စီမံခန့်ခွဲမှုနဲ့ပတ်သက်လို့ရှိရင်ကော်မရှင်နေနဲ့ဒီထက်ပိုကောင်းလုပ်ဖို့လိုမယ်လို့အကြမ်းပြင်းတော့ကျွန်တော်တို့ပြောလို့ရမယ
်ဒီကနေ့ကျင်းပခဲ့တဲ့ဂျာပြက်ရွေးကောက်တင်မြှောက်တဲ့လစ်လက်မဲဆန္ဒနဲ့73နေရအတွက်ကိုစလေလောင်း69ဦးကဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာအကြီးအမားဆုံးသဘာဝကပ်ဘေးဆိုးကြီးဖြစ်တဲ့နာဂိဆိုင်ကလုန်းမုန်တိုင်းတံကို2008ခုနှစ်တုန်းကခံခဲ့ရပြီးတဲ့နောက်မှာတော့ကမ္ဘာဥတုရာသီပြောင်းလဲမှုကိုမြန်မာနိုင်ငံမှာပို့ပြီးတော့မှတည်တည်တသာတွေ့လာရနေတဲ့အကြောင်းအပြည့်အစုံကိုမြန်မာခါသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွေအစီအစဉ်မှာတင်ဆက်ပေးထားပါတယ်
ဘာဘောကနိုင်ငံတိုင်းနိုင်ငံတိုင်းဟာရာသီဥတုပြောင်းလဲမှုဖြစ်စဉ်ရဲ့ဆိုးကျိုးတွေကိုနှစ်စဉ်နှစ်တိုင်းခန်းဆားနေရပြီးတော့မြန်မာနိုင်ငံဟာဆိုရင်တော့ကမ္ဘာရာသီဥတုပြောင်းလဲမှုဖြစ်စဉ်ရဲ့တတိယမြောက်အထူးကြိုက်လွယ်ဆုံးအစီအမရှိနေပါတယ်မြန်မာနိုင်ငံမှာဆိုရင်တော့ရာသီဥတုပြောင်းလဲမှုဖြစ်စဉ်တွေဟာတစ်နှစ်တက်တစ်နှစ်ပိုတည်တာလာတဲ့အတွက်တဘာဝဘေးရန်တွေကိုအန်တုနိုင်မှုအခုတည်းကကြိုတင်ပြင်ဆင်သင့်နေပြီလို့ပညာရှင်တွေကပြောဆိုနေကြပါတယ်ဒါကြောင့်တူချင်းနာမကအဖွဲ့စည်းလိုက်တဘာဝဘေးရန်တွေကိုအန်တုနိုင်မှုအရင်တုန်းကရှိခဲ့တဲ့နည်းစနစ်တွေကိုတုံးတက်တာတွေဆင်းရဲတာတွေပြုလုပ်ဖို့လိုအပ်ပြီးအဲ့ဒီထက်ကောင်းတဲ့နည်းစနစ်တွေကိုတီထွင်ချက်စားဖို့လိုနေပြီဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်
။အစိုးရအနေနဲ့တော့မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေစီမံကိန်းအဆောက်အုံတည်ဆောက်တာတွေဆက်မှုစုံတွေလှုပ်ဆောင်တဲ့အခါမှာမူဝါဒလမ်းညွှန်အတိုင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်စီစစ်သွားမှာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအကြောင်းကိုတော့ရန်ကုန်တိုင်းဒေသကြီးစိုက်ပျိုးရေးမွေးမြူရေးနဲ့တက်တော်ဆောင်ရေးဝန်ကြီးဦးဟန်ထွန်းကအခုလိုပြောပါတယ
်။ဒီဖြစ်ပေါ်လာတဲ့အခြေအနေပေါ့နော်။ဖြစ်ပေါ်လာတဲ့အခြေအနေဆိုအစိုးရကို inform လုပ်လာတဲ့အကြောင်းအရာတွေရှိလို့ရှိရင်ကျွန်တော်တို့အထူးအဖွဲ့တွေနဲ့ဒါပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့ဒီစီစီချက်တွေကိုကျွန်တော်တို့စစ်ဆေးဆောင်ရွက်ပါတယ်အစိုးရအဖွဲ့အစည်းအထိကျွန်တော်တို့တိုင်းအစိုးရအဖွဲ့အစည်းအထိဒါတွေကိုဒါတိုက်ရိုက်ကြီးကြပ်ဆောင်ရွက်တာလည်းရှိပါတယ်လိုအပ်ရင်လိုအပ်သလိုပေါ့နော်အဲ့တော့အစိုးရအဖွဲ့အစည်းတိုက်ရိုက်ဟိုဆောင်ရွက်ဖို့မလိုတဲ့တချို့ကိစ္စတွေဆိုရင်လည်းကျွန်တော်တို့တိုင်းဦးစီးဌာနကနေဒါဆောင်ရွက်တာလည်းရှိပါတယ
်။တရားစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနအနေနဲ့တော့မြန်မာနိုင်ငံမှာရာသီဥတုဖြစ်စဉ်ပြောင်းလဲမှုတွေကြောင့်တဘာဝဘေးထိခိုက်မှုတွေဖြစ်ပေါ်နေတဲ့အတွက်ပြောင်းလဲမှုနဲ့အညီလိုက်လျောညီထွေအောင်နေထိုင်နိုင်ဖို့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒအရအကောင့်ထည့်ဖို့ဆောင်ရွက်ဖို့မူဝါဒလမ်းညွှန်ချခုနဲ့လှုံ့ဆော်နေပါတယ်။ဒါကြောင့်ပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနကညွှန်ကြားရေးမှုဒေါက်ခင်တီရာတင်ကတော့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သက်ဆိုင်တဲ့ဦးစီးဌာနတွေကလည်းပူပေါင်းဆောင်ရွက်ဖို့လိုတယ်လို့အခုလိုပြောပါတယ်
ဆိုင်အောင်လုပ်ရင်လုပ်ငန်းတွေကထွက်လာတယ်မိဖို့တွေရှော့ချခြင်းအားဆိုရင်လေရာသီဥတုနဲ့လိုက်လုံးကြီးတွေဖြစ်အောင်ရှော့ချခြင်းအစီအစဉ်ဖြစ်ပါတယ်ဒါကြောင့်မလို့သက်ဆိုင်တဲ့တိုင်းဒေသကြီးတွေကဒီကဥစည်းဌာနများပုံမှန်ထိန်းသိမ်းဥစည်းဌာနကပဲဆောင်ရွက်ရမှာမဟုတ်ပါဘူးကျန်တဲ့ဥစည်းဌာနတွေကမိမိတို့လုပ်တဲ့လုပ်ငန်းစီမံကိန်းတွေမှာဒီပုံမှန်ပြောင်းလဲမှုတွေပုံမှန်ထိန်းသိမ်းတွေရာသီဥတုပြောင်းလဲမှုအစီအစဉ်တွေကိုလိုက်လုံးကြီးတွေအောင်ဆောင်ရွက်သွားရမှာဖြစ်ပါတယ်အဓိကကတော့ပုံမှန်ထိန်းသိမ်းဥစည်းဌာနဟာတိုင်းနဲ့ပြည်ဒေသကြီးတွေအလိုက်ပုံမှန်ထိန်းသိမ်းရေးဆိုင်ရာမဟာဗျူဟာစီမံကိန်းတွေကိုရေးဆွဲနေပါဒီရေးဆွဲတဲ့စီမံကိန်းတွေမှာယခုချမှတ်ထားတဲ့မဟာဗျူဟာရဲ့နေပယ်တဲ့ကလုပ်ငန်းတွေကိုထည့်သွင်းပေါင်းစပ်ဆောင်ရွက်လျက်ဆောင်ရွက်သွားဖို့လိုသလိုပဲဒီအားတွေကိုဆောင်ရွက်ဖို့အတွက်ဘဏ္ဍာငွေထောက်ပံ့ရရှိအောင်ဒီပညာတွေဖွံ့ဖြိုးအောင်ပညာပေးရေးလုပ်ငန်းတွေကိုဆက်လက်ပြီးဆောင်ရွက်သွားပေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံငလင်ကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးစောထွေးစောကတော့အခုချိန်မှာရာသီဥတုပြောင်းလဲမှုတွေကတည်တာလာတဲ့အတွက်အရင်တုန်းကတွက်ချက်ခဲ့တာတွေကိုပြန်တုံ့တက်ရမယ့်အခြေအနေဖြစ်နေတယ်လို့လည်းသူကအခုလိုပြောပါတယ
်အခုနှစ်ပိုင်းတွေမှာပေါ့ဘာတွေတွေ့ရနေရလဲဆိုတော့မိုးရွာတဲ့ပုံစံပြီးเนาะအခုရန်ကုန်မှာတော့ပဲကျွန်တော်တို့အပူအေးဟိုပါပေါ့လေချက်ချင်းပြောင်းတဲ့ပုံစံပြီးမိုးကိုလည်းဝုန်းကနေရွာလိုက်တဲ့ပုံစံပြီးရင်တော့ကျွန်တော်တို့မကြုံဘူးတဲ့ဟာမျိုးကျွန်တော်အခုစကြုံနေရပြီပေါ့เนาะဆိုတော့အဲ့လိုမျိုးငင်းနေမှာလဲကျွန်တော်တို့ကပို့ပြီးတော့အခုဆိုရင်ပို့ပြီးတော့စိတ်လာတယ်ပို့ပြီးတော့ဟိုပါပေါ့လေပြင်းထန်တဲ့ငင်းတွေပို့ပြီးတော့ကြုံလာရတဲ့ဆိုတဲ့ဟာတွေကဒါတွေကအဲ့ဒီရာသီဥတုပြောင်းလဲမှုတွေနဲ့ကျွန်တော်တို့ဆိုင်ပါလိမ့်မယ်နောက်ပြီးတော့လူတွေရနေပြီးတော့တပပပေါ်မှာဟိုပါပေါ့လေပြုတ်ပြင်းပြီးတော့ influence လုပ်တဲ့ဟာတွေအများများတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေး balance စပြီးတော့အောက်တဲ့ဟာမျိုးများကျွန်တော်စကြုံနေရပြီလားဆိုတဲ့ဟာမျိုးတွေကိုကျွန်တော်တွေးဖို့ရှိပါတယ်ဆိုတော့ ကျွန်တော်တို့ရဲ့အဖြေတွေကအရင်တော့ဖြေနေကြအဖြေတွေနဲ့ကျွန်တော်တွားလို့ရှိရင်ကျွန်တော်ကတက်တက်ဆင်ပဲတဲ့အခုလိုမျိုးလမ်းမြင်လို့ဒုက္ခတွေအကြီးအကျယ်ရောက်တဲ့ဟာမျိုးတွေကျွန်တော်ကြုံရမှာပေါ့နော်ဆိုတော့ကျွန်တော်တို့အရင်ရှိနေတဲ့ကျွန်တော်တို့ရဲ့အဲ့ဒါမျိုး formula အဟောင်းတွေတော့မှကျွန်တော်ပြန်ပြီးတော့ဟိုပါပေါ့လေ review လုပ်တင်တယ်လို့ထင်ပါတယ်အခုလိုမျိုးဟိုပါပေါ့လေတပါပါအဲ့ဒါမျိုးရာသီဥတုပြောင်းလဲမှုတွေနဲ့စပြီးတော့ကြုံရတော့မယ်ဆိုတာတည်လာတဲ့အချိန်မှာကျွန်တော်တို့အားလုံးကိုပြန်ပြီးတော့ကျွန်တော်တို့ရဲ့စနစ်တွေအဲ့ဒါမျိုးလုပ်နေတဲ့ formula တွေအားလုံးကျွန်တော်ပြန်ပြီးတော့ကြည့်တင်တယ်လို့ထင်ပါတယ်
ဒါပြင်မိုးလေဝသားနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုဒေါ်ရီမြင့်ကလည်းအဲဒီလိုဆိုရပိုင်းကဆောင်ရနေရတာမကတဘာဝပုံရှင်ပြောင်းလဲမှုကတည်တားလာတဲ့အတွက်ဒီတူလူလူအနေနဲ့လဲတဘာဝပေးနေပတ်သက်ရင်အမြဲတမ်းကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့လည်းအခုလိုပြောပါသေးတယ
်အရင်တော့ဆရာမတို့မိုးရင်းဆိုတာမိုးတစ်နေ့လုံးဆိုရင်ဆိုရင်နေရာအနှွေးတယ်လေးနဲ့နေရာခုနောက်ပိုင်းမိုးရွာသွားမှုပုံစံပြောင်းလာဆိုမနေ့ပိုင်းတောင်နေပူတယ်အဲမိုးလင်းညနေပိုင်းတိုင်တိုင်ကြီးတာအကြီးကျယ်တိုက်အတက်ပြီးဝုန်းဝင်းနဲ့နိုင်ပိုင်းအတွင်းမှာအများကြီးရွာချလိုက်တယ်အဲ့တော့ဘာဖြစ်လဲအဲ့တော့လမ်းတွေပိတ်ကုန်တယ်ဟုတ်လားအဓိကတော့အာဘန်ဖလက်တွေပေါ့နော်ဒီရန်ကုန်တို့ဘာလို့မှဆိုရင်ဘာဖြစ်လဲပလတ်စတစ်အမှိုက်တရိုက်တွေပေါ့ဒါတွေကလည်းဆရာမတို့တိတ်တိတ်သားတယ်ဒီပလတ်စတစ်ဘူးတွေပလတ်စတစ်ဘော့ခ်စ်တွေကင်ပြီးမှရန်ကုန်မှာဒါတွေဖြစ်လာတာပေါ့နော်အဲ့တော့ဒါတွေပိတ်ဆို့ပြီးတော့ drainage system တွေပိတ်ပြီးဖြစ်လာဆိုတော့ခုနောက်ပိုင်းမှာအဲ့လိုပဲကဘာနဲ့အဟွာခုဆိုရင်ဆူနာမီအင်ဒိုနီးရှားပေါ့နော်ငလင်းနေနော်လှုပ်တယ်လှုပ်ပြီးရတယ်ဟုတ်လားဒီဆူနာမီဖြစ်တယ်မီးရောင်ပေါက်တယ်ထပ်ပြီးလှုပ်ပြန်ပြီအဲ့တော့ဆရာမတို့အနေနဲ့တဘာဝဘေးရန်နဲ့ပတ်သက်အမြဲတမ်းကြိုတင်ပြင်ဆင်ထားဖို့လိုပါတယ်ကိုဒီဆရာမအမြဲပြောပါတယ်ဘယ်နေရာဒေသမှာရောက်နေလဲကိုနေထိုင်တာဘယ်နေရာလဲဒီနေရာမှာဘလို့တစားစားမျိုးကဘယ်အချိန်မှလာတတ်လဲအဲအဲ့ကြရင်ဘလို့ကြိုတင်ပြင်ဆင်မလဲကိုဒီဘယ်နေရာမှာအိမ်မှာလားယုံမာလားလမ်းသွားနေလားအဲအဲ့လိုအချိန်မှာဒီလိုမျိုးတစ်ခုခုဖြစ်ရင်မလုပ်မလဲကြိုတင်ပြင်ဆင်ထားဖို့ကောင်းတယ်တဦးတယောက်ချင်းရအစအဲ့ရနေမိသားစုလိုက်မိသားစုလိုက်ရနေအဖွဲ့စည်းလိုက်ပေါ့နော်အဲ့လိုမျိုးလေးကြိုတင်ပြင်ဆင်စေချင်ပါတယ
်မြန်မာနိုင်ငံမှာဆိုရင်တော့ရာသီဥတုပြောင်းလဲမှုတွေဟာ2008ခုနှစ်နာခေတ်ဖြစ်ပြီးတဲ့နောက်ပိုင်းပုံမဆိုးရတဲ့အနေအထားမှာရှိနေပြီးမုတ်တုံရာသီဥတုမှန်မှန်နော်မိုးနောက်ကျတာပုံမှန်မရှိတာအပူချိန်မြင့်တက်လာတာနဲ့ငလင်းလှုပ်ခတ်မှုအချိန်ကြီးစိတ်လာတာတို့ကြောင့်တဘာဝဘေးရန်တွေကိုအန်တူဖို့အတွက်ကတော့မဖြစ်မနေလုံဆောင်ရမယ့်အနေအထားမှာရှိနေပြီလို့ပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOE ကိုဖေးပို့လိုက်တာပ
ါ။မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်အတွက်ရန်ကုန်မြို့ရဲ့ထိတ်တန်းအလုတ်ခတ်ဆုံးကိစ္စတစ်ခုကတော့သတင်းပတ်စီနဲ့ချီပြီးတော့ကြားခဲ့တဲ့ဖူးရွင်အလုတ်ရှင်နဲ့အလုတ်သမားပြည်တနာကိုတိုင်းဝန်ကြီးချုပ်ကိုယ်တိုင်ဖြေရှင်းပေးခဲ့ပြီးမှပြည်လည်မှုရခဲ့တဲ့ကိစ္စဖြစ်ပါတယ်မေခွန်းများစွာရှိလာနေတဲ့အလုတ်ရှင်အလုတ်သမားပြည်တနာရဲ့နောက်ွယ်ကအချက်တွေကိုတော့ဒီသတင်းမှတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမတ်မီခါစူးစီးတင်ပြပေးထားပါတယ်
အလုတ်သမားဆန္ဒပြမှုတော်တော်များရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာအခုဖူးရင်တပိတ်ကိစ္စဟာအလုတ်သမားဆန္ဒပြမှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရအနေနဲ့ပထမဆုံးထဲထဲဝင်ဝင်ကြိုက်တွေဖြေရှင်းပေးခဲ့ရတာပါအလုတ်ထုတ်ခံရတဲ့ဖူးရင်အလုတ်သမားတွေအနေနဲ့ရပ်ပေါင်းရှေ့ကြောင်ဆန္ဒပြမှုတွေဖြစ်ပြီးအပြေမထွက်ခဲ့ပဲနောက်ဆုံးမှရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်ဂျောင်းဝင်ညှိနှိုင်းမှုနဲ့ပြည်လည်မှုရခဲ့တာပါရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်ဖူးရင်အလုတ်သမားပြတနာကိုဝင်ရောက်ကြိုက်တွေခဲ့တဲ့အပေါ်အများစိတ်ဝင်စားမှုတိုးလာတာနဲ့အတူရှိနေတဲ့အလုတ်ရှင်အလုတ်သမားပြည်တနာတော်တော်များများအတွက်ဥပဒေဆိုင်ရာကိစ္စတွေအပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့သဘောတူညီချက်တွေအတိုင်းအလုတ်သမားသမတ်ကတွေယက်တီခွင့်နဲ့နိုင်ငံတကာစံနှုန်းအတိုင်းအလုတ်သမားတွေကိုအကာအကွယ်ပေးရမယ့်အချက်တွေတည်ဆဲဥပဒေထဲမှာခိုင်ခိုင်မာမာဖြစ်ဖို့လိုအပ်နေသေးတယ်လို့အလုတ်သမားရေးလှုပ်ရှားသူတွေကဝေဖန်ထောက်ပြလာကြပါတယ်အလုတ်ရှင်အလုတ်သမားပြည်တနာတွေနဲ့ပတ်သက်လို့အလုတ်သမားရဲ့ပြဿနာတွေကိုကြီးဖြစ်ရှင်းပေးနေတဲ့လူခွင့်ရေးရှင်နေဦးထေးကအ
ဲ့ဒီအလုတ်သမားလှုပ်ရှားမှုကဘာကြောင့်ဖြစ်လဲဆိုတော့တည်တဲ့ဥပဒေပါအခွင့်အရေးတွေမလေးစားလို့ဖြစ်တာအဲ့ကြဒီနေ့ထိလဲအဲ့ကြရင်းနှီးမြှုပ်နှံမှုဥပဒေပြဋ္ဌာန်းထားတာရှိတယ်အဲ့ဒီအရာကရင်းနှီးမြှုပ်နှံသူတွေကအလုတ်သမားအခွင့်အရေးကိုလေးစားလိုက်နာမှာပါဒါပေမဲ့လေးစားမလိုက်နာဌာနကလည်းကြီးကြီးအားကြောင့်မမြင်ရတာမရတာကိုခုနလိုပဲကျွန်တော်အလုတ်သမားအဖွဲ့စည်းဖွဲ့ကြရတယ်အလုတ်သမားအဖွဲ့စည်းအဲအလုတ်ကမန်ရှင်80ခွင့်ကြတော့လွတ်လပ်စွာတင်မဲ့ဖွဲ့စည်းခွင့်ရှိတယ်နောက်သူအလုတ်သမားတွေကအခွင့်အရေးရပိုင်ခွင့်နဲ့တပိတ်မှောက်ခွင့်နဲ့ရှိတယ်အဲကြတော့အလုတ်သမားအဖွဲ့စည်းဥပဒေအရကြီးလိုက်မှဆိုရင် collective bargaining အခွင့်အရေးကလည်းထည့်ထားပါတယ်ဒါပေမဲ့အဲပုံမှန်20နဲ့မှာပါတယ်အလုတ်သမားအဖွဲ့စည်းတွေရဲ့စီဝေးကျင်းပခွင့် စုပေါင်းတောင်းဆိုဝင်တပိတ်မောက်ချင်းနဲ့ပတ်သက်လို့တက်ဆိုင်ရအလုပ်ကမဖွဲ့ရကွာချမှတ်ထားတဲ့လောက်ထုံးလုံးညီစီမင်းစီကညွှန်ကြားချက်များနဲ့ညီငင်းသာဆောင်ရရမယ်ဒီနေ့ဒီအဲ့ဒါတွေကလောက်ထုံးလုံးညီလိုစီမင်းစီကတတ်မှတ်ထားတာမရှိညွှန်ကြားချက်မရှိမရှိတဲ့ခါကျတော့ဥပဒေနဲ့နေဥပဒေတဲ့မှာလေလုံထုံးလုံးကြီးတတ်မှတ်ထားတာမရှိမရှိတဲ့အတွက် collective bargaining လုပ်တဲ့ခါမှာအခက်အခဲရှိတယ
်မြန်မာအစိုးရအနေနဲ့ယင်းနှိမ့်ညွန့်နှံမှုဥပဒေပြင်ဆင်မှုတွေလုပ်ပြီးနိုင်ငံတွင်းယင်းနှိမ့်ညွန့်နှံမှုတွေတိုးလာအောင်ဆောင်ရွက်နေချိန်မှာပဲအခုလိုအလုပ်သမားဆန္ဒပြမှုတွေကြောင့်နိုင်ငံသားလုပ်ငန်းရှင်တွေဘက်ကစိုးရိမ်ပြီးနိုင်ငံသားယင်းနှိမ့်ညွန့်နှံမှုထိခိုက်လာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဒီအခြေအနေတွေဟာယင်းနှိမ့်ညွန့်နှံမှုကော်မရှင်ရဲ့လိုအပ်ချက်ကြောင့်လားဆိုတာလည်းစဉ်းစားကြရပါဒါပြင်အလုတ္တမအခွင့်ရေးဆိုင်ရာတည်ဆဲဥပဒေတွေအသက်ဝင်ဖို့အလုတ်ရှင်တွေလေးစားလိုက်နာဖို့အာဏာပိုင်တွေဘက်ကဖိအားပေးဆောင်ရွက်ဖို့လိုအပ်နေပြီလို့လည်းအလုတ္တမရေးလှုပ်ရှားသူတွေကယူဆနေကြပါတယ်။ဒီလိုအလုတ်ရှင်အလုတ္တမပြဿနာတွေမှာအစိုးရအာဏာပိုင်တွေဘက်ကဘလို့ဆက်ပြီးရပ်တည်သွားမလဲဆိုတာကလည်းစိတ်ဝင်စားစရာတစ်ခုဖြစ်နေပါတယ်။အလုတ္တမညှိနှိုင်းရေးမှာပါဝင်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမတမက္ကအဖွဲ့ချုပ်ကဥမ္မောင်မောင်ကတော့လက်ရှိဖွင့်ရင်တပိတ်မှာအစိုးရဘက်ကဖြည့်ရှင်းမှုနဲ့ပတ်သက်လို့
ကျွန်တော်ကတော့ဝန်ကြီးချုပ်ပြီးရှင်းပြီးတော့ရှင်းရတာကိုကျွန်တော်ဝန်တာတာပေါ့ဗျာဒါပေမဲ့ဒါကစနစ်မဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ရှိမှရန်တရားချထားတယ်ဗျာညီပေါင်းဖြည့်ရှင်းဥပဒေဆိုတာရှိတယ်နောက်တစ်ခါညီပေါင်းဥပဒေဖြည့်ရှင်းဥပဒေအောက်မှာလုပ်ငန်းခွင်ထဲမှာပါနော် WCC ဆိုတာအလုပ်ရှင်ကိုယ်စားလှယ်နှစ်ဦးအလုပ်မကိုယ်စားလှယ်နှစ်ဦးဆိုတာရှိရမယ်ဆိုတာဥပဒေနဲ့လည်းထားထားတယ်ဒါတွေရှိဖို့လိုတယ်ဒါတွေကကျင့်ကြံတာကိုအားလုံးလိုက်နာဖို့လိုမယ်နောက်ထပ်အဲ့ဒါမှအဆင်မပြေမျိုးနယ်မှာညှိနှိုင်းဖြန့်ဖြေးဆိုတာရှိပါတယ်ညှိနှိုင်းဖြန့်ဖြေးကော်မတီနဲ့ပူသွားရပါမယ်ပြီးလို့ရှိရင်အဲ့ဒီမှာအဆင်ပြေကျွန်တော်တိုင်းအဆင့်မှာရှိတဲ့တိုင်းခွန်သမားကြီးအဖွဲ့ဆိုတာရှိပါတယ်အဲ့ခွန်သမားကြီးဖွဲ့ကနေအကြံပေးလို့ရတယ်ညှိနှိုင်းပေးလို့ရတယ်အဲ့ဒါမှမရရင်ကျွန်တော်ခွန်ကောင်စီဆိုတာရှိပါတယ်အဲ့တော့အဲ့ဒီအဆင့်တိုင်းလိုက်သွားမယ်ဆိုဝင်ကြီးရုပ်ပါစရာအကြောင်းမရှိဘူ
းအားရလို့သဘောတူညီချက်အရအလုတ္တမသမက်ခရီးဖွဲ့ခွင့်အလုတ္တမရပိုင်ခွင့်အလုတ္တမခန်းစားခွင့်စတာရီလက်ရှိတကယ်ရမရဆိုတာနဲ့ပတ်သက်လို့ရှင့်နေဦးသေးက
နော်လက်တွေ့အပြင်အလုံသမားအဖွဲ့ကြီးဖွဲ့ပြီးဆိုတာကျွန်တော်တို့ကအလုံရှင်ကညီမျိုးစုံနဲ့သူကအဲရေးယူတာအခန်းထဲကအကာအကွယ်မပေးနိုင်အကာအကွယ်ပေးတာအလုံသမားအဖွဲ့ကြီးကရေးယူပြီးယူတစ်ဖက်ကတခါကြည့်ပြန်တော့လေအလုံသမားအဖွဲ့ကြီးဥပဒေမှာတပိတ်မောက်ခွင့်နဲ့ပေးထားတယ်လက်တွေ့အပြင်တပိတ်မောက်လို့မရအောင်တခါအလုံသမားအဖွဲ့ကြီးဒီမှာပေးထားတာရှိတယ်အဲအလုံသမားတွေကဟိုဒီအလုံသမားအဖွဲ့ကြီးရဲ့တာဝန်တွေထမ်းဆောင်တာတောင်းဝင်နေသောဥရိယာဆိုရင်ဟာနာနှောက်ရတာမလို့ရအောင်အလုကမအဖွဲ့စည်းဥရိယာဒါပေမဲ့လက်တွေအပြင်အဲဒီကူစူပေါင်းတော့ဆိုတာတို့ဟာဒါအလုကမအဖွဲ့စည်းရဲ့တာဝန်ပဲသူကအရေးယူတာအလုဖြုတ်တာဒါပေမဲ့ကျွန်တော်တို့ကအရေးယူလို့မရအောင်အခက်ခဲရအဲအဲကြတော့အဲ့ဒါအလုကမအတိုင်းပြောနေတာပေါ့နော်44အဲ44ကာကြီးစု49 50ကာကြီးတို့ဆိုတာဒါအလုကမအဖွဲ့စည်းတွေအကာအကွယ်ပေးရမှာအကာအကွယ်မပေးနိုင်ဘူးသွားတိုင်နဲ့အရေးယူမပေးဘူးအဲ့ဌာနတွေတိုင်တဲ့ကတရားဝင်စားတွေသူပြန်နာရှိတယ်သူတို့ကိုတရားဆွဲဖို့အာဏာခွင့်အာဏာလွှတ်ရထားတာမရှိပါဘူးဆိုမျိုးနဲ့ရုံနေရတယ်အကြောင်းပြ
ပြီးခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့ဖူရင်အလုတ္တမအလုရှင်ပြဿနာဟာအခုပြေလည်သွားပေမဲ့လေအလုတ္တမတွေရဲ့စိတ်ထဲမှာဒီလိုအလားတူပြဿနာမျိုးထပ်ပြီးကြုံရအောင်မလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်ဒီလိုပြဿနာမျိုးမကြာခဏဖြစ်တတ်တာကိုဖြေရှင်းဖို့လွှတ်တော်ဘက်ကလည်းတည်ဆဲဥတွေပင်ဆင်ရေးဆောင်ရွက်မှုတွေလည်းရှိနေပါတယ်အလုတ္တမတွေအတွက်အလုတ်ကင်ခွင့်ရေးပေါ်တဲ့အထည်ချုပ်လိုလုပ်ငန်းတွေမှာဒီလိုအလုရှင်အလုတမားပြဿနာတွေခဏခဏဖြစ်တယ်လို့နိုင်ငံသားယင်းနှိမ့်နှံမှုတွေမထိခိုက်အောင်အစိုးရကဘလို့ဆက်ပြီးကင်တွယ်သွားမလဲဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ရှင
်သတင်းနောက်ပတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဘက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ3ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းဓာတ်ရိုက်ဝင်မှာတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာခင်ဗျာဒီနေ့တဲ့လေလိုက်စီစဉ်မှာတော့ငင်းချင်းဆွေးနွေးမှုတွေမှာဘလို့ဟန်တာတွေရှိနေသလဲရှေ့တိုးနေသလားရက်တန်နေလားနောက်ပြန်စုပ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့တဲ့လတဲ့နေပြည်တော်မှာကျင်းပသွားတဲ့ငင်းချင်းထွေသီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေနဲ့လည်းကြုံခဲ့ရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လက်လေလိုက်မှာရောက်နေပါပြီသူကတော့ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီဒုက္ခထUPDJC ရဥတုဝေဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးရကျွမ်းကျင်သူသတင်းစာဆရာဥမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစေချင်ပါတယ်ဆိုတော့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာပဲဒီတိုင်းသားအဖွဲ့တွေကြားမှာဒီကိစ္စဒီနဲ့ပတ်သက်လို့တက်လာတဲ့အတွက်လှုပ်လှုပ်ရှားရှားဖြစ်ခဲ့တယ်လို့ပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုယာယီရထားမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမတိရသေးပဲနဲ့ဒါတွေကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောတာလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥသူဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီချင်းနေနဲ့ပတ်သက်လို့ရေဝီယာတုံးတက်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အဲဒီလိုကျွန်တော်ကငင်းငယ်ရေးပို့ဆောင်မှုအဖွဲ့ပေါ့နော် UDPGC မှာဒီလိုရဲ့ဟိုစူပေါင်းပြီးတော့ဆွေးနွေးလာခဲ့တာနေ့လည်းကြာပြီပေါ့နော်နော်ဒီကြီးနေတာကတော့ရင်းနေနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူတာရဲ့ရှိရင်မတူတာရဲ့ရှိတာပေါ့ဗျာဆွေးနွေးနိုင်တဲ့ဆိုတဲ့သဘောတဘာဝအတိုင်းနေနော်ဥပမာအဖြစ်ခွဲမခဲရဆိုတဲ့စကားလုံးပေါ့နော်ရှားကြုတ်ကျဲထဲ့ပင်မထဲ့ပင်ဆိုတဲ့ကိစ္စနောက်ပြီးတော့ပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့စကားလုံးပြောင်းတင်မပြောင်းတင်နောက်ပြီးတော့တခုပြီးတော့တတ်မတော်ရှိရေလုံးလုံးရေးကိစ္စကိုယ်ပိုင်ဥချုပ်ကိုယ်ကိုယ်ပိုင်ပြောင်းလဲဆက်ရှိတဲ့ခါရီကမပြတ်သားရဘူးပေါ့ဗျာနော်ဒါရီကလည်းထပ်ထပ်ပြီးတော့ဆွေးနေရင်းနဲ့မှနားလည်မှုရောက်ရမှာဗျာဘာဖြစ်လို့လဲဆိုတော့ဒီကြိမ်အကြောင်းပြရုံနဲ့သဘောမပေါက်တာမျိုးတွေကိစ္စတွေလည်းရှိတယ်လေနော်ဒါကြောင့်ဒီကြိမ်ပြုံးကြိမ်ဆွေးနေရပါတယ်အဲတော့စိတ်ရှည်ပြီးတော့အဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်နေတဲ့စိတ်ကအရေးကြီးတယ်လေနော
်ဟုတ်ကဲ့
ဘာဖြစ်လို့လဲဟိုအရင်ချင်းပေါ်မှာလည်းတည်တယ်အဲလုတ်တင်တက်တကြီးကြီးလုံးနေတော့ခင်ဗျာပြီးပါတော့ဗျာညီလိုက်ဆွေးနေတယ်ဆိုတာကိုလူကျင်နိုင်မဖြစ်ဘူးလေနော်လာပြီးလို့ရတယ်အနောက်တင်းလို့ရတယ်ပြီးခဲ့တဲ့အဲအော်တိုကလည်း15ရင်းနေတုန်းကတော့ NC 3မိနစ်အောင်ခန်းသားမှာအထူးထူးကြကြချင်းပတ်သွားတာကိုတွေ့ရမှာပေါ့နော်ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလင်းနစ်ကန်အဖွဲ့တွေရဲ့တီးကြတွေ့ကြတယ်ကအဆုံးပြတ်ပြီးနေတဲ့ကောင်းဆောင်ညီများလည်းတက်ရောက်တယ်ဆိုတော့ဒီရင်းတော့ဒီအများကြီးကြားလိမ့်မယ်လို့အားလုံးကမျှော်လင့်နေတာလေနော်ဒါပေမဲ့ဘောထားချညာချက်ထွက်လာတဲ့အခါကျတော့သဘောတူဆုံးဖြတ်ချက်တွေဟာမျိုးမတွေ့ဘူးကြပါတီလေဆိုတော့လက်တွေ့ဆွေးနွေးနိုင်ကြဖို့ဟိုအရောတော့လမ်းညွှန်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ပါတီလေဆိုတော့ KNU နဲ့ RCSS ကကျင်းပချက်တွေထွက်လာတယ်ဗျနော်ညီငယ်ကြီးဆွေးနွေးမှုရဆိုင်နေဆိုတော့အတော့ညီငယ်ကြီးဟိုပြီးပြီးပြင်းပြင်းဖြစ်အောင်အချင်းယူပြီးတော့ပြင်ဆင်နေလို့လားဟာလားညီငယ်ကြီးဟိုနောက်တလန်းဆုတ်တလားဆိုတော့စဉ်းစားကြာဖြစ်လာတာပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပအောင်ဆရာအခုဒီပြီးခဲ့တဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တွေကြုံရရတယ်ဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တလောရေဝီယာတုံးသက်ကြည့်မယ်ဆိုရင်နောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်မလားဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SC လုပ်ငန်းစဉ်ကတစ်ဆို့နေတယ်လို့ကျွန်တော်တို့ပြောခဲ့တာတော့ကြာပြီဗျအဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယကြိမ်ဒီပင်လုံကြီးလာငန်းကလေးရပဲဗျနောက်ပင်လုံးကြီးလာကန်တဲ့ကဒီပြည်နယ်ပြည်ထိုင်ရေးမှုကိုခွဲမထွက်ပါဘူးဆိုတဲ့ဒိဋ္ဌိဝင်နဲ့ရှိတ်ဆက်ထားတဲ့ကာလတွေကကျွန်တော်တို့ပြစ်ဆိုနေတာပါဒါပေမဲ့အဲ့ဒါကိုရှောင်းလဲရင်းနဲ့တတိယကြိမ်ကြီးလာကန်ကိုကျင်းပတယ်အဲ့ဒီကနေပြီးတော့ရှိတ်ဆက်ဖို့ဒီမှာရှောင်းလဲလို့မရတဲ့အချိန်မှာဒီတိတ္တဆွေးနွေးဖို့ဝဲဆိုတာပေါ်လာတာပါအဲ့တော့ဒီမှာပြစ်ဆိုနေတဲ့နေရာမှာအဓိကဗာပြဿနာ၄ခုကျွန်တော်တို့တွေ့ရတယ်ဗျပထမတစ်ခုကတော့ ဒီကိုပိုင်တိုင်းသားပြည်နယ်ရဲ့ကိုပိုင်ပြဋ္ဌာန်းမှုနဲ့ခွဲမထွေဂရိကဝတ်ကိုချိတ်ဆက်ထားတဲ့ကြေညာလို့ပြောပါမယ်။အဲတမန်တော်ကတော့ဒီခွဲမထွေဂရိကဝတ်ကိုလိုလားတယ်။အဲတိုင်းသားပြည်ဘက်ကတော့ဒါမလိုအပ်ဘူးလို့မြင်တယ်။အဲ NLD အစိုးရအနေနဲ့ကတော့ခွဲထုတ်စရာမလိုတဲ့ပြည်ထောင်စုကပိုအရေးကြီးတယ်လို့မြင်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ဖြေရှင်းမဲ့ကြေညာတစ်ခုဖြစ်တယ်။အဲဒုတိယတစ်ခုကတော့တခုသေးသောတမတော်ဆိုတာနဲ့ပတ်သက်လို့ဖြစ်တယ်။အဲတော့တမတော်ဘက်ကတင်ပြတာတော့တခုပြောတမတော်ဆိုတာပဲတင်ပြတယ်။အဲ NLD ဆိုတော့ရသားအစိုးရအောက်မှာရှိတဲ့တခုပြောတမတော်လို့ဆိုတယ်။အဲတိုင်းရင်းသားတွေကတော့ရသားအစိုးရအောက်မှာရှိတဲ့တခုပြော Federal တမတော်လို့ဆိုတယ်။အဲတော့ဝိသေသကမတူဘူး။ဒါနဲ့ပတ်သက်လို့ဆွေးနွေးစရာကြီးဆွေးနွေးစရာအများကြီးဖြစ်လာတာပေါ့။တတိယအချက်ကပြောမယ်ဆိုလို့ရှိလို့ရှိရင်ဒီ2000ဆက်ရှိတတိယကြိမ်ညီလာခံမှာကဝေးဥစည်းချုပ်ကနေပြီးတော့2020ခုနှစ်ဒုတိယကြိမ်ဒီပင်လုံညီလာခံအပြီးမှာညီညာရေးဆွေးနွေးရေးပြည်ပြောင်းလုပ်ဖို့ဆိုတာစပြောသွားတယ်။တခါဒီပြည်သားဆွေးနွေးပေါ်မှာလည်း2020မှာညီညာရေးရအောင်ယူဖို့ဆိုတဲ့အချိန်ကာလအနာတက်ကိုပြောလာတာတွေ့ရတယ်။အဲဒီတော့ဒီတို့ပြောဆိုတဲ့နေရာမှာလည်းပဲတမလို့ကနေပြီးတော့တချို့ဒီအခြေခံဥပဒေပါချက်လက်တွေပြင်ဖို့တမလို့နေနဲ့ခုပြုနိုင်တယ်ဆိုတဲ့စကားကိုလည်းရေးမှပြောသွားတာတွေ့ရတယ်။အဲ့တော့တစ်ခါတမလို့အလို့သဘောထားရှိနေတဲ့အချိန်မှာ NLD နည်းနည်းလေ2008ချင်းကဥပဒေကိုဒီရှင်းလင်းရပြင်ဖို့ဆိုတဲ့ဂရီကူကိုပြည်သူ့ကိုပေးထားတယ်အဲ့လိုရည်ရွယ်ချက်ရှိရတဲ့ကြောင့်မလို့ဒီ2020ကိုသူကတောက်ခဲ့ထားတယ်အဲ့တော့တိုင်းရင်းသားလက်နက်ကြီးအဖွဲ့တွေနေလေဒီ2020မှာဒုံတရားကိုဆုံးပြရမယ်ဆိုတဲ့အခြေအနေကိုဖြစ်ပေါ်လာတယ်ဒါလည်းတိုင်းရင်းသားလက်နက်ကြီးအဖွဲ့စည်းတွေအတွက်အချက်တည်းတစ်ခုဖြစ်လာတယ်အဲ့နံပါတ်၄ချက်ပြောမယ်ဆိုလို့ရှိရင်တော့စီရင်ပြပခါပေါ့အဲ့တော့ KNU နဲ့လည်းတမန်ငါဒီသားမှာဒီလမ်းနေဖောက်လုံးမယ်ဆိုပြီးတော့သစ်စင်ကြီးလှုပ်လာတဲ့တက်တီတိုးချက်လာတဲ့ခါစီးတမန်ဝင်ဖြစ်လာတယ်တပတ်ကလည်းပဲ RCSN နဲ့ဒီစီးလှုပ်ရှားမှုတွေတက်နေရချမှုတွေတော့မကျေနပ်လည်းဖြစ်မှုတွေကတိတိကျကျစဉ်းစားမှာစဉ်းစားဖို့တွေ့ရတယ်အဲ့တော့အခုချိန်ကမှ NC ကနောက်ဆုံးနေသလားရပ်တန့်နေသလားဆိုတာတော့မကွဲပြားပါဘူးဒါပေမဲ့ NC ဒီလုပ်ငန်းစဉ်ညီညာရေးလုပ်ငန်းစဉ်မှာဒီအချက်၄ချက်ကိုအကြောင်းပြုပြီးတော့ကျွန်တော်နေတယ်ရက်တန်နေတယ်လို့တော့ကျွန်တော်ပြောလို့ရမယ်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွဆွေးနေတာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်သူတို့လည်းအခုကျွန်တော်တခါလေးအလှည့်ပေးကြင်ပါတယ်အရင်ဆုံးတူကတော့ထိုင်းနိုင်ငံကကိုတီးလည်းမှုကဟိုတခုကမြစ်တာရက်ခန့်နေတာကျွန်တော်တို့ဆွေးနွေးပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်ဒီစိတ်ဝင်စားနဲ့စာရေးသားပေးပို့တာတွေများနေတဲ့အတွက်လူရင်းတူရှင်းကိုဆွေးနွေးပေးဖို့မြစ်တာရက်ခန့်ပါတယ်ခင်ဗျကိုတီးလည်းမှုဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ကွာကျွန်တော်အနေနဲ့တော့ဒီအစိုးရစစ်တပ်ရဲ့လုံဆောင်ချက်ကတော့လူတန်းမှုလို့ရတယ်ဗျ။ဘာဖြစ်လဲဆိုတော့နော်ကျွန်တော်ကတော့ဓာတ်လူခွင့်ရင်းနဲ့ကိုယ်ပိုင်ပြန်လည်ခွင့်ရောနော်ကျွန်တော်အမကမရရှိဖို့လိုအပ်ပါတယ်နော်။ဘူချုပ်မအောင်လဲပြောစကားကြောင့်နော်ကျွန်တော်တိုင်းလာခေါင်းဆောင်တွေကနော်စစ်နည်းနည်းဆုတ်သွားတယ်လို့ပဲကျွန်တော်မြင်ရပါတယ်နော်။၂၀၁၈ခုနှစ်ဦးတွေကနော်အတန်အတဖြစ်နေတယ်လို့နော်25ရာခိုင်နှုန်းတော့လွတ်တော်ထဲမှာစစ်တပ်ကပါဝင်နေတဲ့အတွက်တော့ဓာတ်လူခွင့်ကြီးကတော့ကျွန်တော်ကရရှိဖို့လောက်ဆောင်ဖို့ကတော့သိစုတယ်။အခုခေါင်းစစ်ကြီးကဥပဒေကိုနော်ပြဖြတ်ဖို့လိုတယ်။အဲ့ဒါမှသာတင်းဆို
okay ကိုတီးလည်းမှုတယ်လီဖုန်းလိုင်းကျသွားတယ်ထင်ပါတယ်ကျွန်တော်နောက်တူကိုလည်းပြေးချင်ပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကနအန်ဒီကတက်လာတာဖေဒီကောင်အခြေခံကိုပြင်မယ်ဆိုပြီးတော့တက်လာတော့အန်ဒီကိုဟလာအကုန်လုံးတောင်းပြောကားပြုံနဲ့မဲတွေထည့်ပေးကြအခုလည်းလက်ရှိမှာလည်းအောင်းပါပဲနောက်တစ်ခါဒီတမတော်ကဒီအုတ်ချုပ်ရေးအောင်းပါပဲရှိရမှာတမတော်အောင်းပါပဲရှိရမှာအဲ့လိုမဟုတ်ဘူးသူကတီးတာပဲနေမယ်ဆိုရင်ဒီတိုင်းမှာရှိတဲ့ဒီဘာနာအခွန်လေးကိုတမတော်ကိုပြေးတာဟိုဒီအစိုးရအနေနဲ့သမ္မတအနေနဲ့ပြည်ပတဲ့ကိုလက်တမ်းမှာဖြစ်ပါတယ်နိုင်ငံကိုကာကွယ်တာမဟုတ်ဘူးအတိုင်းသားပြည်နယ်တွေလိုက်ပြီးတော့သူကနှိတ်ကွန်းတဲ့အတွက်ဒီသမ္မတမှာသုံးသိကို short ထားဖြစ်မှာလည်းဖြစ်ပါတယ်ကိုဒီတော့ပါတယ်ကို
ဟုတ်ကဲ့ကိုသမ္မဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆိုအီးမေးလ်တွေဒီ Facebook ကပို့ထားတဲ့စာတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဦးလာထွန်းရဲ့စာကိုဖော်ပြချင်ပါတယ်မဆုမွန်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ရင်းရင်းရေးဆွေးနွေးပွဲတိုးတက်နေပြီလားရက်တက်နေလားနောက်ပြန်ဆုတ်သွားပြီလားဆိုတဲ့စကားဝိုင်းမှာတိုးတိုးပြောချင်တာလေးတခုပြောပါရစေရှင်းရှင်းပြောရရင်နောက်ဆုတ်သွားပါပြီဘာဖြစ်လို့လဲဆိုတော့နည်းနည်းရိုင်းရင်ခွင့်လွတ်ပါချီးကျောက်ရင်နူးဆိုသလိုတိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါ ဟို62ခုနှစ်ဖက်ဒရယ်ညီလာခံကတည်းကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ59ဖွဲ့စည်းပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နီးလန့်တဲ့တပါးတဲ့ဆယ်နှစ်အတွင်းမကျင့်300လို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့သမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်နယ်ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှင်းပါတယ်အပြတ်တိုက်ယုံပေါ့ကျွန်တော်ပြောတာထက်ကျွန်တော်တို့မိတ်ဆွေကြီးဦးကိုနီကိုအမှတ်တရလဲဖြစ်သူပြောခဲ့တာလဲပါဝင်ရအောင်ကျွန်တော်ပြောတာမပါရင်နေပါစေကိုနီပြောတာကိုတော့အမှတ်တရပါစေချင်တာပါလေးစားလျက်လှထုံးတကုံမျိုးတင်လို့ရေးထားပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီဥလာထွန်းရဲ့စာထဲမှာတော့ဒီခွဲမထွက်ရေးလိုကိစ္စမျိုးတွေကိုမလိုအပ်ဘဲဆွေးနွေးပွဲမှာတင်လာရဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝေဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတန်းသားဖွဲ့စည်းရေးဘက်ကလည်းဟိုခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိသလိုခွဲမထွက်ဖို့လည်းမူအားဖြင့်လက်ခံတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီခွဲမထွက်ရေးပဲဖြစ်ဖြစ်ပေါ့လေနောက်ဒီတခုလည်းတော့တက်မလို့ဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟိုဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအချိန်အခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝေ
ဒီလိုကကျွန်တော်ရှိမှာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းတွေကတော့အခြေခံလေးတွေရပ်တည်ချက်ကလေးတွေနည်းနည်းမတူတာဗျကျွန်တော်တိုင်းပြည်မှာဘာလိုအပ်နေလဲလို့ဆိုလို့ရှိရင်ဒါပြည်တော်စုမြန်မာနိုင်ငံတော်ဓာတ်ဆိုတဲ့အဲစိတ်ကြက်ပေါ့နော်အဲ့ဒီစိတ်ကြက်ကလေးကနည်းနည်းရော့ရဲနေတယ်ဗျပြည်တော်စုမြန်မာနိုင်ငံတော်ဓာတ်စိတ်ကြက်ကရှိမယ်ဆိုလို့ရှိရင်ရပ်တည်ချက်ကတူတဲ့အခါကျတော့ဒါပြဿနာဖြစ်ဖို့လေနည်းတယ်နောက်ပြီးတော့လည်းဖြေရှင်းရတယ်လေလေတာပေါ့ဗျာနော်ဟုတ်ကဲ့နိုင်ငံသားအခွင့်အရေးတွေအဲဒါဒီဟိုရတ္တိရတ္တလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူညီမှုလို့ရမှာပေါ့လေနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာဒါကတူညီပြောလို့ရှိရင်ဟောအဲ့တော့ဒီမှာဟိုတိုင်းပြည်မှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လို့လိုရဲအဲပေါ့နော်ဒီတခုချီကတော့နိုင်ငံသားအခွင့်အရေးကတော့အားလုံးဒီလေဒါပေမဲ့နိုင်ငံသားတိုင်းမှာသူတို့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကတန်းတူရှိတယ်ဒါတော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းရလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့တန်းတူရဲဆိုတော့ဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်အခွင့်အရေးတွေကတော့ဒူရမှာပေါ့သူကြီးလည်းဟုတ်မယ်ဟာလားဒါကုံတွေဆိုလို့ရှိရင်လည်းကုံတွေရဲ့အခွင့်အရေးဒူရမှာပေါ့နော်ဒါလေသမားဆိုရင်လည်းလေသမားအခွင့်အရေးဒူရအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကိုတော့နားလေအဲ့ဒါကိုနားလေရှိရင်အဲဖြည့်ချင်းရတာလွယ်တာပေါ့ဗျာနော်ဟိုဟာဟိုဝါလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့ဟိုစိတ်ကပြောနေတယ်ကောင်ရှင်းဟောပါလေမင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရသမျှငါလည်းရပြင်တာဘောလို့သူကပြောရှင်းတော့ဟုတ်တယ်ဒါပေမဲ့မင်းလည်းငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လုတ်ဖို့တော့လိုအပ်တာဘောလို့ပြောတယ်ဆိုလိုတာတော့ဗျာဟိုဟိုလူကြီးနဲ့တယောက်ဒီကောင်နဲ့ဒီကောင်ဆိုတော့အားချင်းလည်းမတူဘူးလို့လိုအပ်တာချင်းလည်းမတူဘူးကြာအဲ့ဒါကိုတော့နေနေကြည့်ပြီးတော့လို့ရမှာလ
ေ။ဟုတ်ကဲ့။ဒီလိုလေးတော့ပြရမှာပေါ့။နော်။ဟုတ်ကဲ့။ဆရာဦးမောင်ဆိုးရဲ့သဘောထားလေဆွေးနွေးစေချင်ပါတယ်။ဆရာအခုဒီပြီးခဲ့တဲ့ဒီထိပ်သီးညီလာခံမှာတချို့ကမြင်တာဒီကိုပေါ့လေကိုပြည်တော်စုကခွဲမထွက်ရေးတို့တခုလည်းတော့တက်မလို့ဖွဲ့စည်းရေးတို့ကိစ္စတွေကအချိန်အခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဦးမောင်ဆိုးရဲ့အမြင်ရောခင်ဗျ။
ခွဲမခွဲဖူးဆိုတဲ့ဂရုကိုတမလို့ကတောင်းတာတော့တမလို့စဉ်းစားချက်ကတော့ဒီတိုင်းသားလက်နက်ခိုင်ဖွဲ့စည်းတွေဟာဆက်စားခြင်းတော့တရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွေးကြော်သံတွေတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့တို့ဒီဟာဒီတမလို့ဘက်ကနေဒီဂရုကိုတောင်းနိုင်ပုံရပါတယ်ဒါလက်တွေ့မှာတိုင်းသားလက်နက်ခိုင်ဖွဲ့တိုင်းဟာခွဲထွက်ရေးလည်းမပြောဘူးအဲဖေဗရီမူဝါဒကိုကျင့်သုံးမယ်လို့ပဲအဲဆိုနေကြတဲ့အချိန်ဖြစ်သူခွဲထွက်ဖို့လက်တွေ့ရုပ်ခွင်လန်းလည်းမရှိပါဘူးအဲ့တော့ကျွန်တော်တူးချင်းအမြင်ရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်းသားတွေနဲ့လက်နက်ကိုင်တိုင်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ဖေဗရီမူဘောင်တွေကိုတန်းသားပြည်နယ်တွေဘလို့ပေးမယ်ဆိုတဲ့ကိစ္စအရေးကြီးပါတယ်ဒီခွဲထွက်ခွင့်မထွက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူးချင်းကလည်းအဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရှိနေပါသေးတယ်တူကတော့ဟိုရခိုင်ပြည်နယ်မင်းပြဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံသဘောထားလဲလူရင်းတူရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗ
ျကျွန်တော်ထင်ရောပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ကမှကျွန်တော်အမြင်ပြောရရင်တော့ 스네브가 나서서도 이로처럼 뼈지 말해. 마벨로 서르지니 고그레가 키포니비 이로처럼 미 말해. 때문에가 뜸요 소야가 뜸요 다인달레네 간에가 뜸요 고그레가 두도 와 도보다지 멜로마 세셀로메야레 도보다지니요 뜨니야 말해. 나장 고그레가 디 스네브 아 베로마 피메 스네브 모부로 저노가 엘로 뚱패 말해. 2020 뭐뼈네 드랍 가바 제데다 ที่เซนิบะพี่มาหมอบุกุโลจนมีมาเลยบาวิสโลจีอะกงลงอะทีปอเลยบาวิตัมโลกาเลอโซยาโกอะยุนจีมิชิบุอโซยาก็เลยตัมโลโกอาเมียบุตายินซะเลนะกันเนกาเลอโซยาโกโยตัมโลโกโยอะยุนจีมิชิบุโซดาคุตติโหอะทีปอเนบาวิเอราเวจนโจจีมาเลย
โอเคอูหมองจอซันซุนเนเจซุบาเราดิ Facebook มาเลยกูตันล้วนเนเฉยมาเว Facebook สาญณานี่บิเราแมชเช่เปในเนี่ยตะชูแล้วชื่อบาเดตูก็จอมูซูเรอะกาวบายชิมาตูก็รอสิตแกอพั่วซีรีโออานาอูบดุมาเลมลุจินญาอูเรต้ายปีพอเบเลนะไกพั่วมาเซนายิงกันเนญินเจยอยู่ยินเซไม่ชื่อจาอูบดอมาญินเจยยามาหมอบูซูบิตูก็แลซอซออูหมองจอซันตบอราမျိုးบ่เลยเนเนโหม่่นลิ้นเจเนเนไต่ปะทาเรตบอราโอตุ่ยยาบาเดเราดิซุนเนเวตกูปาวนซุนเนโหสะตวยทาเรนาวตูแลลีไลมามาชื่อเนบาเดตูလည်းပြေးကြပါလေကိုမင်းအောင်ဖြစ်ပါလေမြန်မာနိုင်ငံမှာကိုမင်းအောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာမှာစကားပေါင်းတစ်ခုရှိတယ်တစ်ခုကဒီကြန်ဖြစ်တယ်အဲ့တော့ဒီရောက်တော့နေလာမျိုးမျိုးနဲ့အားမလို့ကလူလို့ကကျွန်တော်တောင်းဆိုပြီးကိုကိုယ်တိုင်ကနိုင်ငံမှာရှိတယ်ဆိုတာသူ့ရဲ့因为看见这些人在南洋区还有怎么会去京东的南洋的时候啊这个话是外人没有毛病去谷歌那个是我们那边的比如说新创是啊是我们扩展的这个我们啊都怎么都谷歌那个你妈比如比如比如比如ဘလောက်မိတာတရားထားလဲဘလောက်အခါခွဲပြီးလဲမြန်မာစစ်တပ်ကကဘာမှနာမည်ကြီးပါတယ်မရိတ်တော့
ဟုတ်ကဲ့ကိုမင်းအောင်ရေလူရင်းလူရင်းချက်ကိုဆွေးနွေးပေးပါကိုမင်းအောင
်ဟောင်းနေတဲ့ဆက်ပေါ်လာမျိုးပဲဖြစ်နေဆိုတော့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်ဖင်လန်နိုင်ငံကကိုငင်းချင်းအောင်ဖြစ်ပါတယ်ကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ့တော့ကိုလေဦးနဲ့ကိုရန်နိုင်ကိုကျေးဇူးအများတင်တယ်လို့ပြောပြတာရှင်ဦးတူဝေကိုဖိတ်ထားတယ်ဆိုတော့အဘဦးသူဝေတို့အနေနဲ့ကဒါလေဝင်ချိန်တွေလည်းရောက်နေပါပြီအမှန်တမ်းကိုတစ်ချက်လောက်ကြည်လူတွေကိုပြောဖို့အတွက်ကျွန်တော်တောင်းပန်နေလာပါဥပမာဦးသူလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာတရင်ကိုဝိုင်းတိုက်သေးတာတချင်တို့ချင်းတို့တိုင်းရင်းသားတွေပါဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီတော့တိုင်းရင်းသားတွေကခွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မှိုက်တိုက်တိုင်းပြည်ကိုမှိုက်တိုက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဥဒွေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဆက်အနာရှင်စနစ်ချုပ်နေအောင်ဟိုလုပ်ပေးဖို့ကျွန်တော်တောင်းပန်နေတာပါကျန်တဲ့ကိစ္စတော့မရှိပါဘူးကိုအောင်လုံနဲ့ကိုရနိုင်ကိုကျေးဇူးတင်တယ်ပဲပြောပြရစီခင်ဗျာ
ဟုတ်ကဲ့ကိုငင်းချမ်းအောင်ပါဝင်ဆွေးနွေးရကျေးဇူးပါအော်နောက်တူကတော့ကျွန်တော်တို့အီးမေးလ်ပေးပို့ထားတာပါဥတင်ွေဖြစ်ပါတယ်သူကတော့အဆုံးဖြတ်ပေးနိုင်တဲ့ငင်းငယ်ထိတ်သည်ဆွေးနွေးပွဲကျင်းပတာအခက်အခဲအဟန့်တားတွေအတော်ပြေလည်သွားမယ်လို့ထင်မြင်ယူဆခဲ့ပေမဲ့ပို့ပြီးတော့ဆိုးသွားပါတယ်ပိတ်ဆို့နေတဲ့အထက်အချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုတည်းထားရှိဖြစ်နေတာသိရတော့ဒီနှစ်ချက်ကိုတရသေးဆွဲကင်မထားပဲအလျှော်တင်ပေးယူလို့ဖို့လိုပါတယ်နှစ်ဖက်မူသေးကင်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါတဲ့ပြည်သူကိုမျက်နှာမူပြီးညီရင်းအကိုတွေတက်ညီလက်ညီအပေးယူအလျှော်တင်လုံးမှငင်းငယ်ရနိုင်ပါပါတဲ့ဆွေးနွေးပွဲပြီးကရင်ဘက်ကဆွေးနွေးပွဲမတက်ဖို့ယာယီရဆိုင်တယ်လို့ရှမ်းဖွဲ့ကလည်း NCO ပြန်လဲတုံးတက်ဖို့ဆွေးနွေးပွဲမတက်ဘူးဆိုပြီးပြောတာတွေကညဉ့်ညဲ့အတွက်ကောင်းတာမဟုတ်ပါဘူးတဲ့ဒါကြောင့်ညဉ့်ညဲ့ရက်တန့်ရုံမကနောက်ပြန်မဆုံးအောင်အားထုတ်ရမယ့်အခြေအနေပါတဲ့ညဉ့်ညဲ့ရက်မှတိုင်းပြည်တိုးတက်မယ်ဆိုတော့နှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လန်းလေးစားမှုတွေနဲ့ညဉ့်ညဲ့ရင်ဖြစ်ညဉ့်ညဲ့ရက်အလန့်မွေးပါဆိုပြီးသူကတော့မျှော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လဲတခါလေးဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးကဥစိမ်မောင်မှာသူကလည်းမေကွန်တချို့နဲ့ဖော်ပြထားတာပါကိုအောင်မဲဖတ်ပြပေးပါဦးခင်ဗျအ
ောက်တိုဘာ15ရက်နေ့16ရက်နေ့တို့မှာနေပြည်တော်မှာထူးခြားတဲ့နိုင်ငံရေးတီးတန့်ထိပ်သီးများဆွေးနွေးပွဲလုပ်ခဲ့ပါတယ်ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်အဲ့ဒါတွေကိုလေ့လာကြည့်တဲ့အခါမှာဂျင်းနဲ့ဆရာအားရစရာတွေကိုတွေ့ရပါတယ်ဒါပေမဲ့ပြင်ပရောက်တဲ့အခါပါဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်။ဒါကြောင့်ကျွန်တော်စဉ်းစားစရာတိလိုတာတွေဖြစ်လာပါတယ်။ ငင်းငယ်ရင်တော့လူကျင်ပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငယ်ရင်တော့လူကျင်နေစွန်လွန်လာမာရီကိုငဲ့နေသလားငင်းငယ်ရင်တော့လူကျင်နေယုံကြည်မှုတွေထားနိုင်ပြီလားငင်းငယ်ရင်တော့လူကျင်နေကိုစီတန်တရားတွေကင်းကြရဲ့လားငင်းငယ်ရင်တော့လူကျင်နေကြည်လင်စေတနာထားကြရဲ့လားငင်းငယ်ရင်တော့လူကျင်နေတိုက်ပွဲအလီလီဖြစ်တင်သလားငင်းငယ်ရင်တော့လူကျင်နေ NCA ကိုပြင်လို့ကြပြီလားငင်းငယ်ရင်တော့လူကျင်နေခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငယ်ရင်တော့လူကျင်နေတမင်လှဲစားနေကြမှာလားငင်းငယ်ရင်တော့လူကျင်နေတကယ်ဝင်လို့မအဟုတ်ဖြစ်မယ်မဟုတ်လားငင်းငယ်ရင်တော့လူကျင်နေပြည်သူတွေကိုငဲ့ကြရဲ့လားခင်ဗျာ
โอเคဒါကတော့ကျွန်တော်တို့ဥစိမ်မောင်မေထီလာမျိုးဖြစ်ပါတယ်နောက်ထပ် Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုမွန်ဖတ်ပြပြအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင့်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်နေမှသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုတ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်စင်မင်းဆိုတဲ့အကောင့်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင်းနေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်မဖြစ်ကြရင်တော့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့စိုးကြီးဆိုတဲ့အကောင့်ကတော့အုပ်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်ဘဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘယ်သူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေရတယ်ဒါကအုပ်ချုပ်သူမကောင်းလို့ ၄ တဲ့နောက်ဗမာရိုးရိုးအရက်သားတွေတောင်မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တဲ့တခြားတိုင်းရင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဗိုလ်ချုပ်လူတစုလောက်ပဲအဆင်ပြေတယ်တာမန်ပြည်သူလူထုကငတ်ပြတ်နေတယ်ဒီတော့ခွဲမထွက်ဘူးဆိုရင်ငတ်လို့သေမယ်တိုက်လို့သေတာလည်းမနေတော့ဘူးခွဲထွက်လို့သေရင်လည်းသေခွဲထွက်မှဖြစ်မယ်တဲ့ကာယဲဆိုတဲ့အကောင့်ကတော့စစ်တပ်ကတပတ်လျှော့လိုက်မယ်ဆိုရင်အစီပြေဖို့ကများပါတယ်တဲ့စစ်ပြေးဒုက္ခဒေဒီထဲမှာကိုမိပါတွေများပါခဲ့ရင်ဘလို့ခံစားရမလဲတဲ့ဒီချိန်မှာမှငြိမ်းချမ်းရေးဆိုတာကိုခိုက်ခိုက်မာမာမချမှတ်နိုင်ခဲ့ရင်ဘယ်အချိန်ကြမှာချမှတ်နိုင်တော့မှာလဲတဲ့စစ်တပ်ကသမိုင်းစာမျက်နှာမှာလှလှလေးရေးသွားစေချင်ပါတယ်လို့ရေးထားပါတယ်ရှင်
โอเคเจซูပါနောက်ထပ်ဒီကျွန်တော်တို့ဒီမှာ Facebook ကနေပြီးတော့ထောက်ရှောက်မှတ်ချက်တွေပေးနေရလဲရှိပါတယ်တယောက်ကတော့ခစ်စော်ဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲအစိုးရဝင်တယ်မဟုတ်ဘူးလားတဲ့စစ်တပ်ဆိုတာတကယ်တော့ငင်းငင်းကအစိုးရနဲ့တိုင်ရင်သားပဲစူးနေရမယ်ကိစ္စပါတဲ့စစ်တပ်ဆိုတာအစိုးရပြီးရင်ပြီးရမယ်ဖွဲ့ဒါကိုလက်ခံရဲတဲ့သူရှိမှငင်းငင်းရနိုင်ပါလိမ့်မယ်တဲ့နောက်သူကတော့ဘလင်းနွန်ဆိုတဲ့အကောင့်ပါရှင်မှာသူကတော့တပ်မတော်ကတိုင်ရင်သားတွေရဲ့ Federal ပြည်ထောင်စုကိုလက်ခံလိုက်ရင်ဘာမှစစ်တောင်စူးနေစရာမလိုဘူးလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့နောက်ထပ်ဒီအမေရိကန်ပြည်တော်စုကနေကျွန်တော်တို့စာပေးပို့ထားတာတော့မောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ညီညာရေးဆွေးနွေးပွဲတွေမှာကျွန်တော်လေးလာမိသလောက်တက်နေရချထားရေးပူးတွဲလေးလာစောင့်ကြည့်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကအဟံတားဖြစ်နေပါတယ်မားမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းညီညာချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟံတားတစ်ခုလို့ပဲမြင်မိပါတယ်သူတွေဘွယ်တိုင်းဟာတန်တရားစိတ်တွေမယုံကြည်တဲ့စိတ်တွေသေးပေါ်အခြေခံစဉ်းစားနေတာကြောင့်ထင်သလောက်ခရီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့ဟောင်းနှံဆွေးမြေ့ပြီးတိုင်းပြည်ကိုဆင်းရဲတွေနှက်စေတဲ့အမျိုးသားရေးနဲ့တော်လည်ရေးအမြင်တွေနဲ့လူမျိုးစုအရေးရှိတဲ့နဲ့ဆွေးနွေးနေတာတွေဟာစနစ်တကျပြည့်ပြည့်ပြောင်းလဲရေးအတွက်နိုင်ငံရေးအယူဆအသစ်တွေပေါ်ထွက်မလာအောင်အမောင်ဖုံးသလိုဖြစ်နေတယ်လို့ယူဆမိပါတယ်ဒါပေမဲ့ပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ငြိမ်းချမ်းရေးအတွက်လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်ဆက်မပြတ်ကြိုးပမ်းမှုတွေဟာရတမနေပဲတရွေ့ရွေ့ရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ဂုံတိတ်ခါရှိရှိရောက်သွားခဲ့မယ်ဆိုရင်တန်တရားစိတ်တွေမယုံကြည်မှုတွေရော့ကျသွားပြီးပြည်တွင်းငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
โอเคဒါတော့မောင်တန်းတနာရဲ့ဖေးစာပါဆိုတော့ဟိုသူ့ရဲ့စာထဲမှာတော့ဒီမယုံကြည်မှုတွေတန်တရားတွေကဒီစွန်းနေပွဲတိုင်းမှာတွေ့နေရတယ်ဆိုတော့ထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခဏကြီးအချက်အနေနဲ့စွန်းနေစေချင်တာကဒီအဖို့တစ်တွေဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်သီးညီလာခံနေပြီးတော့ဒီရှေ့လာမဲ့စွန်းနေပွဲတွေမှာဒီလိုတန်တရားတွေကိုကျော်လွှမ်းနိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားအရီကနေပြီးတော့သင်ခန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေတည်ခဲ့ပြီเนาะဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိဖို့ပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ငြိမ်းချမ်းတဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံစားရတယ်ဗျာ။အခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီဝါရေးဒီမျိုးကြီးပုံမှန်တိုးတက်အောင်ကြိုးပမ်းတဲ့နေရာမှာလည်းနှေးကွေးသွားတာပေါ့နော်။အချိန်ရှားဆုံးကတော့ဗျာကျွန်တော်တို့အရှိတောင်အရှာမှာဗမာနိုင်ငံရှိခင်းတော့ကြာဆုံးခုမျိုးမျိုးနေစုဖြစ်တာပဲဒီတော့တော်လွားဘူးဆိုပြီးတော့တော်တော်ငင်းညာရေးပေါ်ဆောင်မှုအဖွဲ့ကစူးစမ်းတဲ့အခါကျတော့သူတိုင်းသားလက်နဲ့ကင်21ခွဲရှိတဲ့နေက10ခွဲနော်ပြစ်ကတက်ခိုင်းမှုရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်မြင်သွားတာပေါ့ဗျာနော်ဒါတော့ဆက်တော့စူးစမ်းမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောနေတာကတော့ကျွန်တော်တို့
မျိုးသားပြန်လဲတင်းမြေရေးနဲ့ပတ်သက်လို့ရှိရင်လည်းတင်းမြေရေးလည်းပြောရမယ်ပြမတင်းမြေမယ်ဆိုကိစ္စတွေမပြောဘဲနေရင်ကောင်းတာပေါ့နော်ငင်းရည်ကိစ္စပြောရင်လည်းငင်းရည်ရရှိရရရှိတော့ကိုပြောတင်တယ်ဗျငင်းရည်မရတာကိုမပြောနဲ့ပေါ့ဗျာနော်အဲ့တော့နိုင်ငံတော်တိဆောက်မယ်ဆိုရင်လည်းတိဆောက်တဲ့တိဆောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီညွတ်ရမယ်စူးစမ်းရမယ်အမုန်းတရားတွေနဲ့တိဆောက်လို့မရဘူးလေဗျာနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးဝမထုတ်ပေးနိုင်လည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့လိုအပ်တဲ့ငင်းရည်လိုတင်ငင်းရည်ကိုပဲအဓိကထားပြီးတော့ပြောမယ်ဆိုရင်ငင်းရည်ရနိုင်ရဲ့ဒါကြောင့်မို့လို့အဲ့ဒီလိုမှတ်တာရင်ကျွန်တော်တို့တိုင်းပြည်ဟာကျွန်တော်ညွန်မနဲ့တန်းနေကိုရောက်မှာပေါ့ဗျာအဲ့ဒါကြီးကပြည့်ကျင်ချင်ပါတယ်နော
်ဟုတ်ကဲ့ကျွန်တော်အချိန်2မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံနေပြီးတော့သင်ခန်းစာယူစရာရှေ့ဆွေးနွေးပွဲတွေအတွက်ဘာတွေများရှိမလဲဆရာ
ဒီကလေးညီလာလားကျွန်တော်ကောင်းတဲ့အချက်ကကောင်းတာလို့ပြောရမယ်ဆိုတော့ကျွန်တော်တို့မှာပြဿနာရှိနေတယ်ခုနကျွန်တော်ပြောပြတယ်ပြဿနာအချက်၄ချက်ရှိနေတယ်ဒီပြဿနာကိုမဖြေရှင်းမဲ့နဲ့ကျွန်တော်ငြင်းငြင်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြအောင်ကြောအောင်မြအောင်မလုပ်နိုင်ဘူးဒီပြဿနာ၄ခုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ဒီငြင်းငြင်းလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်မယ်ဆိုတာအတိအလင်းကျွန်တော်တို့တွေ့မြင်နိုင်တယ်ဒါကိုကျွန်တော်တို့ငြင်းငြင်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့လူတွေရောလူတို့အနေနဲ့ရောဒီပြဿနာနဲ့ပတ်သက်လို့ပူပေါင်းပါဝင်ပြီးတော့ဖြည့်ရှင်းကြဖို့ကျွန်တော်တို့အတွက်အခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ရှုမြင်တယ်ဆိုလို့ရှိရင်တော့ငင်းငယ်ရေးလုပ်ငန်းစဉ်ကိုရှေ့တွန်းတင်ဖို့အတွက်ခွန်အားရှိနိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့တင်ဆက်ဆရာဦးမောင်ဆို UPTJC ဒုက္ခတာဦးသူဝေကိုရိုင်းဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လူနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့မနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုအနေနဲ့ဒီအီရန်နိုင်ငံအပေါ်ကိုစီးပွားရေးအရပိတ်ဆို့ဒဏ်ခတ်မှုကိုပြန်လည်ချမှတ်သွားမှာဖြစ်ပြီးတော့ဒီတချို့နိုင်ငံတွေကိုတော့အီရန်နိုင်ငံကနေပြီးတော့ရေနံတင်သွင်းခွင့်ပြုပေးသွားမယ်အစီအစဉ်တရက်ကိုအမေရိကန်ပြည်ထောင်စုကရေးဆွဲနေပါတယ်ဒီလာမယ့်တနင်္လာနေ့မှာဒီပိတ်ဆို့ဒဏ်ခတ်မှုအစ်ကိုပြန်လည်ချမှတ်ဖို့ရှိနေပါတယ်ဒါဆိုရင်လွန်ခဲ့တဲ့ဒီပြီးခဲ့တဲ့ဒီနှစ်အစောပိုင်းတုန်းကအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အီရန်ရဲ့အနောက်အင်အားကြီးနိုင်ငံ6နိုင်ငံကြားသဘောတူညီချက်ရေးထိုးထားတဲ့စာချုပ်ကနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှုတ်ထွက်လိုက်ပြီးတဲ့နောက်ပိုင်းမှာအခုလိုပိတ်ဆို့ဒဏ်ခတ်မှုပြန်ပြီးတော့ချမှတ်လိုက်တာပါတကယ်လို့အမေရိကန်ပြည်ထောင်စုရဲ့ခွင့်ပြုချက်နဲ့မရှိဘဲအီရန်ရဲ့ရည်နံတွေကိုတင်သွင်းမယ်ဆိုရင်တော့ဒီနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုကအရေးယူသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံအပေါ်စီးပွားရေးတံခတ်ပိတ်ဆို့မှုကိုမယုံသိမ်းမှုဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအားကောင်းလာအောင်လုပ်နိုင်ပွဲရှိတယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေကိုမယုံသိမ်းမှုဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုတပြိုင်တည်းတိုးတက်လာစေမယ့်ဗျုံးချက်မူဝါဒကိုပြန်အသုံးပြုလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ဂျာပြရွေးကောက်ပွဲရလဒ်တွေမနေ့ဖက်လောက်ပါအပြည့်စုံသိရမယ်လို့ခန့်မှန်းထားပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24 40 51နဲ့ဖိုင်လမီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.